Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်များရှင်လန်းချမ်းမြေကြပါစေ UA American တန်ကနေ2018ခုနှစ်ဇူလိုင်လ18ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24.50 MHz တိကျကစတင်ပြီးတော့ထုတ်လွှင့်ပေးနေပါပြီ UA ရဲ့ Facebook စာမျက်နှာဖြစ်တဲ့ UA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နေကြပါလိမ့်ခင်ဗျာကျွန်တော်ဆမ်မိုးဝေးပါအခုမနေ့ခင်အစီအစဉ်တွေတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်မကတော့ဆွမ်းမြတ်ပါပါရှင်2016 American သမ္မတရွေးကောက်ပွဲမှာရုရှားအစိုးရနှောက်ယှက်ခဲ့တယ်ဆိုရယ်ဆွဆွဲချက်တွေနဲ့ပတ်သက်လို့ရုရှားသမ္မတနဲ့တွေ့ဆုံချိန်မှာသမ္မတဒေါ်နယ်ထရန့်ကဝေဖန်ပြောဆိုတာခဲ့ခြင်းမရှိပါဘူး။ American ကုန်တွေအပေါ်အတွင်းကုန်ကွန်တိုးမြင့်ခဲ့တာနဲ့ပတ်သက်လို့တရုတ်ဥရောပသမ္မတအဖြစ်နိုင်ငံတချို့ကို American ကကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးစီမှာတိုင်ကြားလိုက်ပါတယ်။ဒီလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုတော့ကိုကျော်အောင်လွင်နဲ့အကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့လိုသတင်းတွေပညာပြီးနာဆင်ကြမယ်အထက်မှာညဉ့်ညဉ့်ညီလာခံဆိုတာဘာဒီကုများအဓိကထားပြီးတော့ဆွေးနွေးတင်ပါတယ
်ညဉ့်ချမ်းကြီးညီလာခံလို့ပြောကြတဲ့ကညဉ့်ချမ်းကြီးရအောင်ပြလို့လုပ်ရမလဲဆိုတာဆွေးနွေးဖို့လိုတယ်ညဉ့်ချမ်းကြီးမရအောင်ဘာတွေကအဟံအတားဖြစ်နေတယ်လဲ
အမေရိကန်ပြည်ထောင်စုမှာရှိတဲ့ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာစိုင်းထွေးမောင်ဖြစ်ပါတယ်မိကပြီးဆုံးသွားတဲ့ပြည်ထောင်စုညဉ့်ညဉ့်ညီလာခံအကြောင်းသတင်းလောကတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်အဲ့ဒါအပြင်ဆွေးချက်တင်ခံထားရတဲ့ဒနိဒောက်နှစ်ဦးရဲ့အမှုကြားနာတဲ့တရားခွင်အကြောင်းအိန္ဒိယရောက်ရိုဟင်ဂျာတွေရဲ့အခြေအနေအမေရိကန်နဲ့ရုရှားသမ္မတနှစ်ဦးရဲ့ထိပ်သီးဆွေးနွေးပွဲအစရှိတဲ့သတင်းတော်တွေကိုနားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေအဖြစ်စီးပွားရေးနဲ့သုဒ္ဓဆောင်ရဲ့အမေရိကန်တခွင်အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။ဒီဇင်ဘာလတော့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မုံနဲ့ကိုကျော်အောင်လင်းတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားအစိုးရဝင်ရောက်နှောက်ယှက်ခဲ့တယ်လို့ယုံကြည်ရလောက်တဲ့အချက်တခုမှမတွေ့ရဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသမ္မတဗလာဒီမီယာပူတင်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။သမ္မတပူတင်ကဒီကိစ္စကိုသူနဲ့တွေ့ဆုံဆွေးနွေးစဉ်ခိုင်ခိုင်မာမာညင်းဆိုတယ်လို့သမ္မတထရမ့်ကပြောခဲ့တာပါ။ရုရှားနိုင်ငံအနေနဲ့အမေရိကန်ရွေးကောက်ပွဲလုပ်ငန်းစဉ်တွေအပေါ်ဘယ်တော့မှကြားဝင်ဆွတ်ဖက်နှောက်ယှက်ခဲ့ခြင်းမရှိသလိုလောက်ဖို့လည်းအစီအစဉ်မရှိဘူးဆိုတာသမ္မတထရမ့်နဲ့ဆွေးနွေးစဉ်ပြောခဲ့တယ်လို့သမ္မတပူတင်ကလည်းပူးတွဲသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဖင်လန်နိုင်ငံဟယ်လ်ဆင်ကီမြို့တော်မှာသမ္မတနှစ်ယောက်တွေ့ဆုံဆွေးနွေးကြစဉ်အတွင်းရွေးကောက်ပွဲမှာရုရှားအစိုးရဝင်နှောက်ယှက်ခဲ့သလားဆိုတဲ့ကိစ္စကိုတော်တော်လေးဆွေးနွေးဖြစ်တယ်လို့သတင်းတောက်တွေကိုသမ္မတထရမ့်ကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ရောအမေရိကန်နဲ့ရုရှားအစိုးရကြားမှာတိတိတသာသဘောထားကွဲနေတဲ့တခြားကိစ္စတွေနဲ့ပတ်သက်လို့ပါရုရှားသမ္မတကိုသူဓာတ်ရိုက်ဝေဖန်ပြောခဲ့ခြင်းမရှိဘူးလို့လည်းသမ္မတထရမ့်ကပြောပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့မနေ့တုန်းကတွေ့ဆုံခဲ့ကြတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ကပင်မနိုင်ငံရေးပါတီနှစ်ရက်စလုံးရဲ့လွှတ်တော်ကိုယ်စားလှယ်တွေကတန်အော်နဲ့တုံ့ပြန်ခဲ့ကြပါတယ်။ပြီးခဲ့တဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလမှာရုရှားဘက်ကဝင်ရောက်နှောက်ယှက်ခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်ထောက်လိုင်းရေးကရှာဖွေပေါ်ထုတ်နေတဲ့လုပ်ရက်တွေကိုထောက်ခံမှုသမ္မတထရမ့်ပြက်ကွက်ခဲ့လို့ဆိုကြပါတယ်။အမေရိကန်အောက်လွှတ်တော်ရဲ့ဥက္ကဋ္ဌဖော်ရယန်ကရုရှားဟာအမေရိကန်ရဲ့မဟာမိတ်မဟုတ်ဘူးဆိုတာကိုသမ္မတထရမ့်ကတည်တအောင်ပြောရမယ်။အမေရိကန်ရဲ့ဒီမိုကရေစီကိုရုရှားဘက်ကတိုက်ခိုက်နေတဲ့ကိစ္စကိုအာရုံစိုက်ထားမယ်လို့ဆိုပါတယ်။ Republican အထက်လွှတ်တော်မှဂျော်မကင်းကလည်းအမေရိကန်သမ္မတအုပ်အနေနဲ့တိုက်ခါအမေဇွန်လိုရက်တွေတဲကတခုပဲလို့မှတ်ချက်ပေးပါတယ်။ဒီမိုကရက်ပါတီဘက်ကလည်းခက်ပြင်းပြင်းဝေဝံမှုတွေလုပ်နေတာပါ။သမ္မတထရမ့်ဟာရုရှားထောက်လိုင်းရေး KGB ရဲ့စကားလုံးတွေကိုတုံးပြီးတော့အမေရိကန်ထောက်လိုင်းရေးဝန်ထမ်းတွေကိုပြောဆိုနေတယ်လို့ဒီမိုကရက်အထက်လွှတ်တော်မှချက်ရှူမာကပြောပါတယ်
။အမေရိကန်ပြည်ထောင်စုကိုမက္ကဆီကိုနယ်စပ်ကနေဒီနေ့အစောပိုင်းကတရားမဝင်ဝင်ရောက်လာတဲ့မိသားစုတွေကိုနိုင်ငံတွေကနေနှင်ထုတ်နေတာပြည်ထောင်စုတရားသူကြီးတယောက်ကယာယီဆိုင်းငံ့ထားလိုက်ပါတယ်။အဲ့ဒီမိသားစုတွေကဒီမိဘတွေနဲ့ကလေးငယ်တွေတီးခြားခွဲထားခံခဲ့ရပြီးတော့မကြခင်ကမှအတူပြန်လဲပေါင်းစည်းနိုင်ခဲ့သူတွေဖြစ်ပါတယ်။ American ပြည်သူ့အခွင့်အရေးလှုပ်ရှားတဲ့ American Civil Liberties Union ကတင်ပြထားတဲ့အဆိုပြုချက်အပေါ်အစိုးရဘက်ကတုံ့ပြန်ဖို့အတွက် California ပြည်နယ် San Diego မြို့ကတရားသူကြီး John Sabro ကတောင်းဆိုပြီးတော့ရွှေပြောင်းလာသူတွေကိုနိုင်ငံတွေကနှင်ထုတ်မှုကိုအ ਨੇ ဆုံးတည်င်းတစ်ပတ်ဆိုင်းထားဖို့အတွက်ဒီနေ့လာနေ့ကဆုံးဖြတ်ခဲ့တာပါ။မိဘတွေအနေနဲ့သူတို့ကလေးတွေနဲ့ပြန်လည်စုံစည်းနိုင်ပြီးတဲ့နောက်မှာအမေရိကန်ပြည်ထောင်စုမှခေလွန်ခွင့်ခံမခံဆိုတာဆုံးဖြတ်ဖို့အတွက်သတင်းတပတ်တော့အချိန်လိုတယ်လို့အဲ့ဒီ ACLU အဖွဲ့ကပြောထားတာပါအသက်9နှစ်အောက်ငယ်တဲ့ကလေးတွေအားလုံးကိုမိဘတွေနဲ့အတူပြန်နေခွင့်ပြုထားပြီးတော့9နှစ်အထက်ကြီးတဲ့ကလေးတွေကိုတော့အလှည့်လိုက်ပြန်နေခွင့်ပြုနေတယ်လို့အစိုးရထရမ့်အစိုးရကပြောပါတယ်
ဒေါ်လာ 28.5 ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ပို့ကုန်တွေအပေါ်မှာအခွန်တင်းကျပ်မှုတွေပြန်လုပ်နေတဲ့တရုတ် ဥရောပသမဂ္ဂ၊ကနေဒါ၊မက္ကဆီကိုနဲ့တူရကီနိုင်ငံတွေရဲ့လုပ်ရက်တွေက WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ချုပ်ရဲ့စီမင်းစည်းကမ်းတွေနဲ့မညီညွတ်ဘူး။တရားမဝင်ဘူးလို့အမေရိကန်ကုန်သွယ်ရေးအထူးကိုယ်စားလှယ်ရောဘတ်လိုက်ဇာကပြောလိုက်ပါတယ်။အလူမီနီယံနဲ့တန်မဏိတွေကိုအမေရိကန်ဘက်ကအခွန်တင်းကျပ်လိုက်တာကမြို့သားလုံခြုံရေးအတွက်စိုးရိမ်ရလို့ဖြစ်ပေမဲ့လည်းဒီနိုင်ငံတွေရဲ့လက်တော့ပြန်ပြီးတော့အခွန်ပြန်တင်းကျပ်နေတာတွေကအမေရိကန်ရဲ့စိုးရိမ်မှုလိုမျိုးမဟုတ်ဘဲနဲ့လုပ်နေတာလို့သမ္မတ Trump ဆိုတဲ့အဖွဲ့ကပြောပါတယ်။အမေရိကန်ရဲ့အခွန်တင်းကျပ်မှုတွေကိုလက်တော့ပြန်ပြီးတော့လုပ်နေကြတာတွေက WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ချုပ်ရဲ့စီမင်းစည်းကမ်းတွေကိုချိုးဖောက်နေတာပဲဖြစ်တယ်လို့အမေရိကန်ကုန်သွယ်ရေးထူးကိုယ်စားလှယ် Robert Lighthizer ကပြောပါတယ်။အဲဒါကြောင့်ဒီကိစ္စကိုစစ်ဆေးဖို့ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ချုပ်ကိုအမေရိကန်ကတိုင်ကြားထားပါတယ်။
UAE American Band မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9689လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ဖိုင်ဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်
။သင်္ကန်းနဲ့မနက်ဖြန်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေကြပေးနေပါတယ်။ဒီနေ့နေ့တုန်းကပြည်ဆောင်သွားတဲ့27ရာစုပင်လုံတတိယအကြိမ်ညီလာခံကနေအချက်14ချက်ကိုသဘောတူခဲ့ကြပါတယ်။ပြည်ထောင်စုသဘောတူစာချုပ်အဖြစ်လက်ပတ်ထိုးသဘောတူခဲ့တဲ့အချက်တွေကတော့နိုင်ငံရေးကဏ္ဍအခြေခံမှု4ချက်၊စီးပွားရေးကဏ္ဍအခြေခံမှု1ချက်လူမှုရေးကဏ္ဍအခြေခံမှု9ချက်နဲ့မြေယာနဲ့သဘာဝပတ်ဝန်းကျင်ကဏ္ဍသဘောတူညီချက်2ချက်စုစုပေါင်း14ချက်ဖြစ်ပါတယ်။အခုလိုမျိုးသဘောတူညီချက်တွေရရှိခဲ့ပေမဲ့ငြိမ်းချမ်းရေးအတွက်အရေးပါတဲ့လုံခြုံရေးကဏ္ဍပိုင်းမှာတော့သဘောတူညီမှုမရခဲ့ကြပါဘူး။လုံခြုံရေးကဏ္ဍအောက်မှာနိုင်ငံတော်ကာကွယ်ရေးနဲ့ပြန်လည်ပေါင်းစည်းရေးဆိုတဲ့ကိစ္စတွေပါဝင်ပါတယ်။နိုင်ငံတော်ကာကွယ်ရေးမှာတပ်မတော်တစ်ခုလည်းထားရှိရမယ်ဆိုတဲ့အချက်ကတပ်မတော်နဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေကြားမှဆွေးနွေးညှိနှိုင်းသဘောတူညီနိုင်ဖို့ခက်ခဲတဲ့အချက်လို့မြင်ရပါတယ်။2019ခုနှစ်မတိုင်ခင်မှာနောက်ထပ်ညီလာခံ3ချိန်ကျင်းပပြီးတော့ဒီမိုကရေစီနဲ့ဖက်ဒရယ်ဆိုင်ရာအခြေခံမှုတွေကိုချမှတ်နိုင်ဖို့အတွက်လည်းအခုညီလာခံမှာကတိပြုခဲ့ကြပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်လာခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်တွေနေရပ်ပြန်ရေးနဲ့ပတ်သက်ပြီးတော့ညှိနှိုင်းဆွေးနွေးမှုတွေအတွင်းမှာကိစ္စရပ်တွေအားလုံးကိုမြန်မာဘက်ကသဘောတူတယ်ဆိုပေမဲ့နောက်ဆုံးမှာတော့ဘာမှဆောင်ရွက်တာမရှိဘူးလို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာကတနင်္လာနေ့မှာပြောဆိုလိုက်တဲ့အကြောင်းနေ့တုန်းကထုတ်တဲ့ The Daily Star သတင်းမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်ကိုရောက်လာတဲ့ဒီ Robert F. Kennedy လူခွင့်ရေးအဖွဲ့ရဲ့ဥက္ကဋ္ဌ Kerry Kennedy နဲ့တွေ့ဆုံလို့မှသူအခုလိုပြောဆိုခဲ့တာလို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာတသန်းကျော်နေထိုင်ခွင့်ပေးထားတဲ့ကိစ္စဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ကြီးမားတဲ့ဝန်ထုပ်ဝန်ပိုးကြီးတစ်ခုပဲလို့လည်းဝန်ကြီးချုပ်ဟာစီနာကပြောပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာတွေရောက်လာလို့ဒေသခံဘင်္ဂလားဒေ့ရှ်ပြည်သူတွေအနေနဲ့သူတို့ရဲ့လေယာဉ်လုပ်ငန်းတွေကိုမလုပ်နိုင်ပဲဖြစ်နေတဲ့အကြောင်းအဲ့ဒီဒုက္ခသည်တွေအတွက်ဒီဒေသခံတွေကစေတနာဝင်နဲ့ကူညီပေးနေတဲ့အကြောင်းလည်းပြောပါတယ်ရိုဟင်ဂျာဒုက္ခသည်တွေကို biometric လို့ခေါ်တဲ့ဇီဝအချက်နဲ့ထည့်သွင်းထားတဲ့မှတ်ပုံတွေကိုထုတ်ပေးနေပြီးတော့ Coxsack ဗစာဒေသကဒုက္ခသည်တွေကိုပရှန်ချာကျွန်းကိုပြောင်းရှိဖို့ပြင်ဆင်နေတယ်လို့လည်းပြောပါတယ်Kerry Kennedy ကလည်းသူတို့အဖွဲ့မြန်မာပြည်ကိုတောက်ခဲ့တဲ့အကြောင်းနေရပြန်လာမဲ့ရိုဟင်ဂျာတွေအတွက်နေထိုင်ဖို့အိမ်တွေအပါအဝင်ခြေကံစာဥဆိုင်ကိစ္စတွေကိုအလုံးလောက်တိဆောက်ထားတာမရှိဘူးလို့သူကပြောပါတယ်
။2018ကမ္ဘာဖလားဘောလုံးချန်ပီယံရခဲ့တဲ့ဒီပြင်သစ်ဘောလုံးအသင်းကိုပြင်သစ်တမ်ဘရာအမနီယယ်မက်ခရွန်နဲ့ဇနီးတယ်ဘရစ်ဂျစ်မက်ခရွန်တို့ကအလီဇင်နန်းတော်မှတနင်္လာနေ့ကခေါ်ယူဂုဏ်ပြုခဲ့ပါတယ်။ရုရှားကနေကမ္ဘာဖလားပိုက်ပြီးပြန်ရောက်လာတဲ့ပြင်သစ်အမွေသားဘောလုံးအသင်းအမိုးဖွင့်ဘတ်စကားကြီးနဲ့အလီဇင်နန်းတော်စီသွားရလမ်းတစ်လျှောက်မှာလဲထောင်ပေါင်းချီတဲ့ပရိသတ်တွေကတောင်းတောင်းဖြတ်ဖြတ်စောင့်ကြိုနှုတ်ဆက်ကြပါတယ်ပါရီမြို့လယ်ကအထင်ကရရှောင်ဇေလီဇေလမ်းမကြီးတစ်လျှောက်မှာဆိုရင်ဘောလုံးအသင်းသားတွေရဲ့ဘတ်စကားကြီးဖြတ်သွားစဉ်မှာပရိသတ်တွေကပြင်သစ်အလံတွေကိုဝှေ့ရမ်းမီးရှူးတွေဖောက်ပြီးကြိုးဆိုကြတဲ့အပြင်လေယာဉ်မြန်တွေကပြင်သစ်အလံအယောင်အဖြူအပြာအနီရောင်တွေလွှတ်ပြီးတော့ဝေဟင်ကနေပြန်တန်းခဲ့ပါတယ်ပြင်သစ်ဘောလုံးအသင်းကိုပြင်သစ်နိုင်ငံရဲ့အမြင့်ဆုံးဂုဏ်သုဆောင်ဆုဖြစ်တဲ့ Legion of Honor ဆုချီးမြှင့်မယ်လို့သမ္မတရုံးကကြေညာထားပါတယ
်အင်ဒိုနီးရှားနိုင်ငံအနောက်ပပူဝဒေသကမျိုးသားတဦးမိချောင်းကိုက်ခံလို့တည်ဆုံခဲ့ရတာကိုလက်တုပ်ပြန်တဲ့အနေနဲ့မိချောင်းကောင်ရီ300နီးပါးကိုစိတ်ဆိုးနေတဲ့ရာသူရသားတွေကတတ်လိုက်ကြတယ်လို့အင်ဒိုနီးရှားအရာရှိတွေကမနေ့တုန်းကပြောပါတယ်တည်ဆုံသူဟာအသက်48နှစ်ရှိပြီးတော့မိချောင်းဝင်းမြူရီကန်တဲ့ကိုလာပြီးတော့မကြခင်မှာမိချောင်းတွေရဲ့တိုက်ခတ်မှုကြောင့်တည်ဆုံခဲ့ရတယ်လို့ဒီဒေသခံတရားစရထင်းသေးအဖွဲ့အကြီးကပြောပါတယ်တည်ဆုံသူဟာသူ့ရဲ့နှောတွေအတွက်မျက်ရည်ဖို့မိချောင်းဝင်းမြူရီကန်ကိုရောက်လာပြီးတော့အခုလိုမျိုးတည်ဆုံခဲ့ရတာပါDirect from Washington, the voice of America, VOA.
ထစ်တန်းရောက်နိုင်ငံတကာသတင်းတွေကိုမဆူမြမုန်နဲ့ကိုချူအောင်လင်းတို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်။ဖင်လန်နိုင်ငံရဲ့မြို့တော်ဟယ်ဆင်ကီမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့တွေ့ဆုံစဉ်မှာအပြုသဘောဆောင်တဲ့ဆွေးနွေးမှုတွေပြုလုပ်ခဲ့ရမှာအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ရာဝင်ဆွတ်ဖက်မှုတွေနဲ့ပတ်သက်လို့သမ္မတပူတင်ကညှင်းဆုပ်ခဲ့ပြီးသမ္မတထရမ့်ကလည်းထောက်ခံပြောဆိုခဲ့ပါတယ်။အဲဒါကြောင့်ဝါရင်လွတ်တော်အမတ်တွေကပြင်းပြထန်ထန်ဝေဖန်ခဲ့ကြပါလေအကြောင်းစုံကိုဒေါ်လာလတ်တန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတထရမ့်နဲ့ရုရှားသမ္မတပူတင်တို့မနေ့ပိုင်းဆွေးနွေးခဲ့ကြရမှာပထမနှစ်ယောက်ချင်းတွေ့ဆုံခဲ့ပြီးနောက်ပိုင်းမှာတူးချက်ပြီးအမှုရမ်းတွေပါဝင်တဲ့ဆွေးနွေးပွဲကိုကျင်းပခဲ့ပြီးတဲ့နောက်သူတို့နှစ်ဦးဆွေးနွေးခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ပူတွဲသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်ခွင့်မေခွန်းတွေမှာခေါင်းဆောင်ကြီးနှစ်ဦးစုံတို့က2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆက်ဖက်မှုဆွဆွဲချက်တွေအကြောင်းကိုဆွေးနွေးခဲ့တယ်လို့ပြောကြည့်ကြပါတယ်။သမ္မတပူတင်ကဒီဆွဆွဲချက်ကိုအလေးအနက်ပဲစကားပြန်ကတဆင့်ညင်းဆူခဲ့ပါတယ
်။ Once again, President Trump mentioned the issue of the so-called interference.
ယူကဝရုံကရုရှားရဲ့ဂျာဝင်ဝင်ရောက်ဆက်ဖက်မှုကိစ္စကိုသမ္မတထရမ့်ကထပ်ပြီးတော့ပြောခဲ့ပါတယ်။ကျွန်တော်ဘက်ကလည်းတုံ့ပြန်ခဲ့ပါတယ်။ရုရှားနိုင်ငံအနေနဲ့ဘယ်တော့မှဝင်ရောက်ဆက်ဖက်ခြင်းမရှိခဲ့ဘူးဆိုတာကိုကျွန်တော်ထပ်ကတလဲလဲပြောခဲ့ပါတယ်။အမေရိကန်ရဲ့ရွေးကောက်ပွဲအပါအဝင်ပြည်တွင်းအမေရိကန်ကိစ္စတွေကိုရုရှားအနေနဲ့နောက်မှဝင်ရောက်ဆက်ဖက်ဖို့လည်းမရှိပါဘူ
း။အမေရိကန်ထောက်လှမ်းရေးအေဂျင်စီတွေက2016သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆက်ဖက်ခဲ့တယ်လို့ခြုံငုံသုံးသပ်ချက်ချခဲ့ပါတယ်။ဒါကြောင့်လေထရမ့်ကိုဘယ်သူကိုယုံမလဲ။ကို့အမေရိကန်ထောက်လှမ်းရေးဌာနတွေကိုလားဒါမှမဟုတ်ပူတင်ကိုလားလို့သတင်းတော်တွေကမေးမြန်းရမှာသူကတိုက်ရိုက်ဖြေချခြင်းရှိပဲရှောင်ပြီးဖြေချခဲ့ပါလေ
I have President Putin he just said it's not Russia I will say this I don't see any reason why it would be
သမ္မတပူတင်ကရုရှားအနေနဲ့ဆွတ်ဖက်ခြင်းမရှိပါဘူးလို့အခုပဲပြောခဲ့ပြီးဖြစ်ပါတယ်ကျွန်တော်လည်းပြောလို့တာကကျွန်တော်အနေနဲ့ဆွတ်ဖက်မှုရှိတယ်ဆိုတဲ့အကြောင်းကိုရှာမတွေ့ခဲ့ပါဘူးကျွန်တော်တို့နိုင်ငံရဲ့ထောက်လှမ်းရေးဝန်ထမ်းတွေပေါ်ကျွန်တော်တိတ်ကိုယုံကြည်အားကိုးပါတယ်ဒါပေမဲ့ကျွန်တော်ပြောပြလို့တာကသမ္မတပူတင်ကနေ့ညင်းချက်ထုတ်ရမှာတိတ်ကိုခိုင်မာတဲ့အပြင်အချက်လက်တွေကလည်းအားကောင်းလာပါတယ
်အထူးချံပေးပုဂ္ဂိုလ်ရောဘတ်မူလာဦးဆောင်တဲ့ဆက်လေးရကြာစစ်ဆေးခဲ့တဲ့ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်ဆက်ဖက်မှုကိုထရမ့်ကထမှန်ပြစ်တင်ရှုတ်ချလိုက်ပြီးဒါဟာနိုင်ငံတွေဂုံတိခါကြဆင်းစေတယ်လို့ပြောခဲ့ပါတယ်ခုလိုသမ္မတထရမ့်ကအမေရိကန်ထောက်လှမ်းရေးအေဂျင်စီတွေကိုပြစ်တင်ရှုတ်ချပြီးသမ္မတပူတင်ရဲ့ညှင်းဆို့ချက်ကိုတော့ထောက်ခံပြောဆိုခဲ့တဲ့အတွက်ကြောင့်ဝါရင် Republican အထက်လွှတ်တော်မှ John McCain က Helsinki သတင်းစာရှင်းလင်းပွဲဟာတမိုင်းမှာ American သမ္မတတဦးအနေနဲ့တိတ်ခါအကြဆုံးလုပ်ရဖြစ်တယ်လို့ပြောခဲ့တယ်လို့အထက်လွှတ်တော် Republican အမအများစုခေါင်းဆောင် Paul Ryan ကလည်းရွေးကောက်ပွဲမှာ Russia ဆွတ်ဖက်ခဲ့တယ်ဆိုတာကတော့တန်တရားရှိစရာမလိုတဲ့အကြောင်းဖြစ်ဒါဟာ American ရဲ့ကမ္ဘာထွန်းမှာ Democracy ကိုထိခိုက်စေအောင် Russia ရဲ့ကြိုးပမ်းမှုပဲဖြစ်တယ်လို့ပြောခဲ့ပါတယ်ထက်လွှတ်တော်နိုင်ငံခြားစစ်ဆန်ရေးကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့ Republican အထက်လွှတ်တော်မှ Bob Corker ကတော့ Trump ရဲ့ပြောဆိုမှုတွေကြောင့်စိတ်ပြည့်မိတယ်လို့ခုလူပြောပါလေ
I too want us to have good relations with Russia. I think everybody would like to see that happen.
ရုရှားနဲ့စစ်ဆန်ရေးကောင်းမွန်ဖို့လူလားပါတယ်။ဒါကိုလူတိုင်းကပဲမြင်စေချင်ကြပါတယ်။ဒါပေမဲ့အထူးသဖြင့်သတင်းစာရှင်းလင်းပွဲပြီးသမ္မတ Trump ပြောခဲ့တဲ့စကားတွေကြောင့်စိတ်ပြည့်မိပါတယ်။ပူတင်ရဲ့ဆက်ဆံဘူးသူတိုင်းသိထားကြတာကတော့သူကိုအင်အားပြနိုင်ဖို့ဖြစ်ပါတယ်။ဒါပေမဲ့သမ္မတရဲ့ပြောဆိုချက်ဟာအမေရိကန်နိုင်ငံကိုလွယ်လွယ်နဲ့အနိုင်ကျင့်ခံရမယ့်နိုင်ငံဖြစ်ရောက်စေခဲ့ပါတယ်။ဒါကြောင့်လည်းတိတ်ကိုစိတ်ပြေရပါတယ်။အထူးသဖြင့်သမ္မတတွေလုတ်ကင်ပေးနေတဲ့နိုင်ငံရဲ့ထောက်လှမ်းရေးဌာနတွေကိုသမ္မတကကာကွယ်ပေးရမယ့်စာရေဖန်ခဲ့တာဟာတိတ်ကိုစိတ်ပြက်စရာကောင်းပါတယ်။သူကပူတင်ပြောတာတွေကိုတော့ထောက်ခံခဲ့တဲ့အတွက်ကြောင့်တိတ်ကိုစိတ်ပြေမိပါတယ်လို့ Bob Corker ကပြောသွားတာဖြစ်ပါတယ်။2016သမ္မတရွေးကောက်ပွဲတွေအတွင်းဒီမိုကရက်ပါတီရဲ့ကွန်ပျူတာတွေကိုဝင်ရောက်ထုတ်ဖောက်မှုနဲ့ပြီးခဲ့တဲ့သတင်းပတ်ကဆွဲချက်တင်ခံခဲ့ရတဲ့ရုရှားစစ်ထောက်လှမ်းရေးအရာရှိ12ဦးတို့စစ်ဆေးရမှာအမေရိကန်ပြည်ထောင်စုကိုကူညီဖို့ရုရှားအစိုးရအရာရှိတွေကိုဆေးလွတ်မယ်လို့ပူတင်ကကန့်လန့်ခဲ့တဲ့အကြောင်းထရမ့်ကပြောပါတယ်။ဒါဟာတိတ်ကိုကောင်းတဲ့ကန့်လန့်ကျဲလို့လေသူကဆိုခဲ့ပါတယ်ရှင်
။ဒေါ်လာလာတန်းပြောပြတော့တာဖြစ်ပါတယ်။အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတွေကိုလှည့်အောင်ပါ6ရက်ကြာကျင်းပခဲ့တဲ့နေပြည်တော်ကပြည်တော်စုညီညာရေးညီလာခံမဏိကပြီးဆုံးခဲ့ပါပြီ။သဘောတူညီချက်14ချက်ကိုလက်မှတ်ရေးထိုးနိုင်ခဲ့ပြီးတော့အောင်မြင်မှုရှိတဲ့ညီလာခံအဖြစ်မြန်မာအစိုးရကသတ်မှတ်ပါတယ်။ဒါပေမဲ့လည်းဒီညီလာခံကမြန်မာနိုင်ငံရဲ့ညီညာရေးအတွက် အထောက်အကူဖြစ်စေမဲ့သဘောတူဆွေးနွေးမှုကိုမလောက်ဆောင်နိုင်ခဲ့ဘူးလို့ဝေဖန်တာတွေလည်းရှိနေပါတယ်။အခုညီလာခံကိုစောင့်ကြည့်လေ့လာနေသူတွေဖြစ်ကြတဲ့အမေရိကန်ပြည်ထောင်စုရောက်ရှမ်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်နဲ့ BACI မြန်မာအမေရိကန်လူမှုရေးအသင်းဘုတ်ဖွဲ့ရဲ့ဥက္ကဋ္ဌဒေါက်တာရိုရင်းလာတို့ရဲ့အမြင်တွေကိုသိနိုင်ဖို့အတွက်ခုကြော်အောင်လင်ကခုလိုဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ။
ပင်လုံတတိယအစည်းအဝေးကအောင်မြင်တယ်လို့ပြောကြပါတယ်ဆိုတော့ဆရာဆိုင်ထွန်းမောင်အရင်မေးပြစီဆရာသတိထားပြီးတဲ့ထူးခြားချက်တွေပြောပြပါခင်ဗျာ
လက်နဲ့ကင်အဖွဲ့စုံစုံညီညီတက်ရောက်လာတယ်လို့ပြောကြတယ်အထူးသဖြင့်ပေါ့ကျွန်တော်တို့ NCA မထိုးရသေးတဲ့အဖွဲ့ခုနှစ်အဖွဲ့တက်ရောက်လာတယ်လို့ပြောတယ်ဒါပေမဲ့တကယ်ကြည့်တဲ့အခါကျတော့မြောက်ပိုင်းအဖွဲ့ခုနှစ်အဖွဲ့ဟာသူတို့အစည်းအဝေးလာတက်တာမဟုတ်ဘူးတိုင်းပင်ခံတော်အောင်ဆန်းစုကြည်နဲ့တွေ့တယ်ကိုချုပ်ဘူးကြီးမင်းအောင်နဲ့လည်းတွေ့တယ်တွေ့ပြီးတော့မှနေ့ရက်နေ့ပြန်သွားတာပဲ27ရာစုပင်လုံညီလာခံမှာတက်ကိုမတက်ဘူ
းဟုတ်ကဲ့ဆရာရိုဒင်းကောဘလို့သတိထားမိပါလဲ
အချက်၁၄ချက်ကိုသဘောတူညီတယ်လို့ပြောတယ်အဲ့ဒါအောင်မြင်တယ်လို့ပြောတယ်ဒါပေမဲ့ထူးထူးခြားခြားတိုင်းပြည်ရဲ့ Federal စနစ်နဲ့ Democracy ကိုပုံဖော်မဲ့အရေးကြီးတဲ့ဆုံးဖြတ်ချက်တွေကျွန်တော်မတွေ့မိဘူးခင်ဗျ
ဆရာဆိုင်းထွန်းပါဦးခင်ဗျအခုဒီတစ်ခေါက်ညီလာခံမှာတိုးတက်မှုတွေလို့ပြောရမယ်အချက်တရားဘာတွေလို့ပြောလို့ရမယ်ခင်ဗျ
တိုးတက်မှုရယ်လို့ထူးထူးခြားခြားမတွေ့ရပါဘူးဒီညီလာခံမလို့ရတာတလိကျော်သွားပြီဆိုတော့အခုမဖြစ်ဖြစ်အောင်လုပ်လိုက်တဲ့သဘောမျိုးပဲအဲ့ဒါတော့ဖြစ်သွားပြီပေါ့လေတိုင်ပင်ခံတော်အောင်စမ်းသတိကိုယ်တိုင်ပြောတာကအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲအဖွဲ့တည်းရဲ့အစုလိုက်တင်လာတဲ့စာတမ်းအရပြည်ထောင်စုသဘောတူညီချက်ဆက်လက်ချက်ကိုရလိုက်တယ်လို့ပြောတယ်အဲ့ဒါမှမမှန်ဘူးဗျဘာဖြစ်လို့လဲဆိုလို့ရှိရင်ကျွန်တော်တို့ရှမ်းတိုင်းရင်းသားဆိုလို့ရှိရင်ဒီအမျိုးသားနိုင်ငံကြီးအဆင့်ဆွေးနွေးပွဲလုပ်ကိုမလုပ်ရသေးဘူးရှမ်းလူမျိုးတွေရဲ့ဆန္ဒသဘောထားလည်းမခံယူရသေးဘူးအခုသူတို့သဘောတူလိုက်တဲ့ပြည်ထောင်စုသဘောတူညီချက်ဆက်လက်ချက်ဟာရှမ်းလူမျိုးရဲ့ဆန္ဒမပါဘူးလို့ပဲကျွန်တော်ပြောနိုင်တယ
်ဆရာရိုဒင်းကရောအခုတစ်ခေါက်ညီလာခံရဲ့တိုးတက်မှုလို့ပြောလို့ရတဲ့အချက်ဘာရှိတယ်လို့ထင်ပါလဲခင်ဗျ
ကျွန်တော်တော့တိုးတက်မှုမတွေ့ပါဘူးတစ်နှစ်ကျော်ပြီပြန်တွေ့ကြတယ်ပြုံးပြုံးရှင်ရှင်နဲ့ဓာတ်ပုံတွေတွဲရိုက်ကြတယ်အဲ့ဒီလောက်ပဲကျွန်တော်အပေါ်ရန်လောက်ပဲကျွန်တော်မြင်ပါတယ်နောက်ညောက်ပိုင်းခုနှစ်ဖွဲ့ဆိုတာလည်းဒါတရုတ်ရဲ့ PR တရုတ်ရဲ့ဆွဲဆောင်မှုအကြောင်းဒါညီလာခံကိုအကြောင်းပြုပြီးတော့နိုင်ငံကောင်းဆောင်တွေလာရောက်တွေ့ဆုံတယ်လို့ပဲကျွန်တော်တွေ့ရပါတယ်နောက်ဒီဆွေးနွေးမှုမစခင်ကတည်းကဒီကတ္တချက်တွေရှိတယ်။ကျားမတန်းသူရေတို့ဒီမြေယာကိစ္စတွေပဲဆွေးနွေးဖို့ဆိုတော့ကျွန်တော်မျှော်လင့်စိတ်မမျှော်လင့်ခဲ့ဘူး။ကျွန်တော်မမျှော်လင့်ခဲ့တဲ့အတိုင်းပဲအထူးခြားမှုတော့တိတ်မရှိပါဘူး
။ဟုတ်ကဲ့ဆိုတော့မြန်မာပြည်မှာကနိုင်ငံရေးပြဿနာတွေမကဖက်ဖက်ကပြဿနာတွေကြုံနေတဲ့အချိန်မှာအခုလိုမျိုးရှာရှာပါပါလာဆုံတွေ့ပြီးတော့6ရက်လောက်အတူတူစကားပြောခွင့်ရတဲ့အချိန်မျိုးမှာထူးခြားတိုးတက်မှုရှိအောင်မဆွေးနွေးနိုင်တာဘာကြောင့်လို့ထင်ပါလဲခင်ဗျဆရာဆိုင်ထွေးမောင
်သူတို့လိုချင်တဲ့ဖက်ကသူတို့ဖြစ်ချင်တဲ့ဖက်ကပဲသူတို့ဆွဲပြီးတော့လုပ်သွားတာပါတကယ်ဆိုလို့ရှိရင်ဒီငင်းချမ်းကြီးညီလာခံလို့ပြောကြတဲ့ကငင်းချမ်းကြီးရအောင်ပြီလို့လုပ်ရမလဲဆိုတာဆွေးနွေးဖို့လိုတယ်ငင်းချမ်းကြီးမရအောင်ဘာတွေကအဟန့်အတားဖြစ်နေတယ်လဲအဲ့ဒါတွေကိုဖြေရှင်းရမလဲဆိုတဲ့ဟာကိုအတိကဆွေးနွေးဖို့လိုတယ်အခုကခေါ်လာပြီးတော့မှငင်းချမ်းကြီးနဲ့ဘာမှမပတ်သက်တဲ့လူမှုရေးတို့စီးပွားရေးတို့မြေယာတို့ကိစ္စတွေပဲပြောနေတာဒါတွေကအရေးမကြီးဘူးလို့ကျွန်တော်ထင်နေကြ
။ဆရာရိုဒင်းကဘယ်လိုထင်ပါလဲ။လက်နက်ကင်အဖွဲ့စီတိုက်ခတ်နေတဲ့လူတွေတောင်မှလူချင်းတွေ့ဆုံခွင့်ဆွေးနွေးခွင့်တွေရရသားနဲ့ထိရောက်တဲ့ဆွေးနွေးမှုတွေမလုပ်နိုင်တာဘာကြောင့်လို့ထင်ပါလဲခင်ဗျာ
။ဆွေးနွေးမှုကောင်းစဉ်ကိုယ်တိုင်ကနိုင်ငံရေးတက်တနာဖြည့်ရှင်းဖို့အထိဆွေးနွေးခွင့်ပေးတဲ့ကောင်းစဉ်တွေကမရှိဘူး။ဒါမှတန်းတူရေးတို့မြေယာကိစ္စတို့ပဲဆွေးနွေးမယ်ဆိုရင်တော့ဒါအချင်းချင်းရုံတက်တက်ပဲလို့ကျွန်တော်မြင်ပါတယ်စစ်တပ်ကနေဗမာပြည်စစ်အာဏာရှင်ကနေပေးသလောက်ပဲရနိုင်မယ်ဆိုတဲ့အခြေအနေမျိုးရှိနေတယ်အခုနေလာခံမျိုးဒီပုံစံတိုင်းဆိုတော့ဆယ်ခါကျင်းပိုင်လည်းဒါထူးခြားမှုရှိမယ်လို့မြင်ပါဘူ
းဆရာဆိုင်တဲ့ပါခင်ဗျာအခုညီလာခံကျင်းပတဲ့အတွက်ဘယ်အင်အားစုတွေကအကျိုးအမြတ်တွေရလိုက်တယ်ဘာတွေရလိုက်တယ်ဆိုတော့ဆရာဘယ်လိုမြင်ပါလဲခင်ဗျ
ာအကျိုးအမြတ်အားလုံးရလိုက်တာကတမတော်ပဲတမတော်မှာသူပြောချင်တဲ့စကားလေးပြောပလိုက်ပြီသူကပဲအာဏာပါဝါရှိတယ်ပြည်ထောင်စုမြန်မာနိုင်ငံတော်ရဲ့ငင်းချမ်းရေးရဖို့ရန်အတွက် MLD အစိုးရလက်ထက်မှာအာဏာပါဝါမရှိဘူ
းကြုံတွေ့နေရတဲ့စီရေးပြဿနာတွေတခြားအချက်တဲတွေကိုပြေလည်အောင်ဖြေရှင်းနိုင်မဲ့အတိတ်ပဲရှိတဲ့ညီလာခံမျိုးကျင်းပဖို့အတွက်ဘာတွေပြုပြင်ကြောင်းလဲဖို့လိုအပ်မယ်ထင်ပါလဲခင်ဗျဆရာရိုဒင်းက
အတိတ်ကတော့ဒီစစ်တပ်ကနေပြုပြင်ကြောင်းလဲပြီးတော့စီတူလူချုပ်ဆန္ဒနဲ့ညီတဲ့ဒီမိုကရေစီနိုင်ငံစစ်မှန်တဲ့ Federal တိုင်းပြည်ကိုတည်ထောင်ခြင်းနဲ့ဆန္ဒရှိရင်လွယ်လွယ်လေးဖြစ်ပါတယ်လာချင်းရင်အနည်းလေးမလာချင်းအဝေးကြီးဆိုသလိုပေါ့လေစစ်တပ်ကနေလုတ်ချင်တဲ့ဆန္ဒရှိရင်ခဏလေးနဲ့ပြီးသွားနိုင်တဲ့အခြေအနေရှိတယ်
Okay, sia sign to mo lu tin ma le.
Di aku lou ni de ngin chan ye lansing piao ya me. Aku tu lo lou ni da ga NCA lansing tai twa de. NCA mo tho ye ngin chan ye process ma win lou ma ya bu. Tu a et lo lou tha de. Chuno tin na a ra long wa ko ma de. NCA ngin chan ye lansing ko chat pi pi lo ma lwe de lansing a long pa win na de lansing tan tu ni mya phit nai de lansing a tit ko sha ya me.
Da ga ro ku chu aung le set twe min myan pi lo tin set tha ra phit par de. တော်ရစီမကလည်းနိုင်ငံတော်လှည့်ဝတ်ချက်ဥတွေနဲ့စွဲချက်တင်ခံထားရတဲ့ရိုက်တာစတင်းထောင်းရတဲ့တနင်္လာနေ့အောင်တိကကိုဝါလုံးရဲ့အမှုကိုတနင်္လာနေ့ကစတင်ပြီးတော့ကြားနာစစ်ဆေးခဲ့ပါတယ်သူကိုဖမ်းဆီးခံရတဲ့နေ့ကရဲတပ်ဖွဲ့ဝင်တယောက်ကကိုဝါလုံးကိုနှစ်ကြိမ်ထက်မနည်းဆက်သွယ်ပြီးတော့အဲ့ဒီနေ့မှာမဖြစ်မနေတွေ့ဖို့အတွက်ချင်းဆိုခဲ့တယ်လို့ကိုဝါလုံးကတရားရုံးမှာထွက်
ို့သတင်းစုံစမ်းနေစဉ်မှာအဖမ်းဆီးခံရတဲ့ Writers သတင်းတော့ကိုဝလုံးနဲ့ကိုကျော်စုဦးတို့ကိုစွဲချက်တင်ဖို့ဇူလိုင်လ9ရက်နေ့ကတရားရုံးကဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာကိုဝလုံးကိုတင်းနေတာနေတော့ကစတင်ကြားနာစစ်ဆေးပါတယ်ဒီအမှုနဲ့ပတ်သက်လို့ကိုဝလုံးကိုယ်တိုင်ပထမဆုံးအကြိမ်သူ့ရဲ့ထွက်ဆိုချက်တွေကိုတရားရုံးကိုတင်ပြခွင့်ရခဲ့တာပါသူတို့ဖမ်းခံခဲ့ရတဲ့2018ခုနှစ်ဒီဇင်ဘာ12ရက်နေ့ကရဲတပ်ဖွဲ့ဝင်ဒုတက်ချက်နိုင်လင်းကသူ့စီကိုနှစ်ကြိမ်ထက်မနည်းဖုန်းနဲ့ဆက်သွယ်ပြီးတော့အဲ့ဒီနေ့ရုံးချိန်နောက်ပိုင်းမှာမဖြစ်မနေတွေ့ဆုံဖို့ချိန်ဆခဲ့တယ်လို့ကိုဝါလုံးကတရားရုံးကိုပြောကြားခဲ့ပါတယ်။ဒါကြောင့်သူနဲ့ကိုကျော်စိုးဦးတို့ရန်ကုန်မြို့စုံကစားတောက်ဆိုင်တစ်ခုမှာဒုတက်ချက်နိုင်လင်းနဲ့နောက်ရဲတယောက်တို့ကိုတွေ့ဆုံစကားပြောခဲ့ကြတာဖြစ်တယ်လို့ပြောပြပါတယ်။ပြတင်းတော့ကိုဝါလုံးတို့အနေနဲ့အင်းတင်မှာဖြစ်ခဲ့တာနဲ့ပတ်သက်လို့သတင်းစုံစမ်းနေချိန်ဖြစ်လို့အဲ့ဒီကိစ္စသတင်းအချက်အလက်တီးရဖို့တွေးခဲ့တာဖြစ်ပြီးတော့ရဲရီစီကဘာစာရွက်စာတမ်းမှလိုချင်လို့မဟုတ်ဘူးလို့လဲကိုဝါလုံးကတရားခွင်မှာပြောခဲ့တဲ့အကြောင်း Writers သတင်းမှာဖော်ပြထားပါတယ်။သူတို့စကားပြောနေစဉ်မှာပဲဒုတက်ချက်နိုင်လင်းကစာလိတ်တလိတ်ပေးပြီးတော့ဓာတ်ပုံရိုက်ယူဖို့ပြောပေမဲ့အရန်မှောင်နေတာကြောင့်ဓာတ်ပုံမရိုက်ဖြစ်ဘူးလို့ကိုဝါလုံးကပြောပြပါတယ်။ခဏအကြာဒုတက်ချက်နိုင်လင်းကစကားပြောနေရကရုတ်တရက်ထွက်သွားခဲ့ပြီးတော့သူတို့အနေနဲ့စာရွက်စာတမ်းတွေကိုဖွင့်မကြည့်ရသေးပဲစားတောက်ဆိုင်ကနေစထွက်ချိန်မှာပဲအဖမ်းခံခဲ့ရတာကိုကိုဝါလုံးကတရားရုံးမှတင်းနေလာနေကထွက်ဆိုခဲ့ပါတယ်။ဒုတက်ချက်နိုင်လင်းကိုလွန်ခဲ့တဲ့နှစ်လတုန်းကတရားရုံးမှစစ်ဆေးခဲ့တုန်းကသူ့သတင်းထောက်တွေကို2018ခုနှစ်ဒီဇင်ဘာ12ရက်နေ့ညကတွေးဆုံခဲ့တယ်ဆိုတာကိုအတည်ပြုပြောပေမဲ့စာရွက်စာတမ်းတစ်စုံတရာပေးခဲ့တယ်ဆိုတာကိုတော့ငြင်းဆန်ခဲ့တယ်လို့သူ့ကိုရဲမှုချုပ်တင်ကိုကထောင်ကျောက်စင်ဖမ်းဆီးခိုင်းခဲ့တယ်ဆိုတဲ့အချက်ကိုလည်းညှင်းဆန်ခဲ့ပါတယ်။ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့တရင်ရေးဖို့တရင်တောက်တွေဘက်ကသူ့အပါအဝင်အခြားရဲတွေကိုပါဆက်သွယ်ခဲ့တယ်လို့လည်းတရားရုံးမှာထွက်ဆိုခဲ့တာပါ။ဒါပေမဲ့ရဲတပ်ဖွဲ့ဘက်ကတရလူပြတပ်တွေတယောက်ဖြစ်တဲ့ဒူရဲမှုမိုးရံနိုင်ကိုဧပြီလမှာစစ်ဆေးခဲ့ခြင်းတုန်းကတော့ Writers တရင်တောက်နှစ်ယောက်ကိုထောင်ကျောက်စင်ဖမ်းဆီးဖို့ရဲအရာရှိတဦးကခိုင်းစေခဲ့တယ်လို့တရားရုံးမှာထွက်ဆိုထားတာဖြစ်ပါတယ်။ကိုဝါလုံးကသူတို့စားတောက်ဆိုင်ကထွက်ချိန်မှာဖမ်းဆီးခံရတာလို့တတိလနေကတရားရုံးကိုပြောပါတယ်။ဒါပေမဲ့ရဲတပ်ဖွဲ့ဘက်ကတရားလူပြတပ်တွေကတော့ရင်းတွေကိုပိတ်ဆို့ပြီးတော့ရှောင်းတခင်စစ်ဆေးချိန်မှာလျှို့ဝှက်စာရွက်စာရမ်းတွေနဲ့သတင်းတောက်တွေကိုဖမ်းမိခဲ့တာဖြစ်တယ်လို့ထွက်ဆိုထားကြပါတယ်။အင်းတင်ကိစ္စသတင်းစုံစမ်းနေချိန်မှာနှစ်ဖက်မျှတာဖို့လုံခြုံရေးတပ်ဖွဲ့ဝင်တချို့ကိုသူ့ဘက်ကဆက်သွယ်ခဲ့တာဖြစ်တယ်လို့ကိုဝါလုံးကတရားရုံးကအထွက်မှသတင်းတောက်တွေကိုအခုလိုပြောပါတယ်။
ဒီအမှတ်ရှိလုံခြုံရေးတပ်ဖွဲ့ဝင်ကိုဆက်သွယ်ခဲ့တယ်ဆိုတာကသတင်းသမားချင်းဟိုရကျွန်တော်တို့သတင်းတွေရေးတဲ့အခါမှာသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကနေပြီးတော့ဒီကိစ္စမှာပါဝင်နေတယ်ဆိုရင်ဗန်းမြောက်ကိုကျွန်တော်တို့မဖြစ်မနေစူးစမ်းဆောင်ရွက်ခဲ့ခြင်းဖြစ်တယ်ဆိုတာကိုကျွန်တော်ဆက်သွယ်ခဲ့ပါတယ်
။သတင်းသမားချင်းဝင်းနဲ့အညီဆောင်ရွက်နေတဲ့သတင်းတောက်တွေအပေါ်တရားမျှတစွာဆောင်ရွက်ပေးစီခြင်းနဲ့လို့လည်းကိုဝါလုံးကပြောကြားခဲ့ပါတယ်
။ကျွန်တော်အနေနဲ့ပြောချင်တာကကျွန်တော်တို့သတင်းသမားတွေဒီမြန်မာနိုင်ငံမှာဖြစ်နေတဲ့ရခိုင်ပြည်နယ်ကိစ္စပါဝင်ပဲကိစ္စပဲဖြစ်ဖြစ်ဒီတရားဥပဒေချိုးဖောက်တဲ့ကိစ္စတွေမှာသတင်းသမားချင်းဝင်းနဲ့ညီဆောင်ရွက်ခဲ့တာဖြစ်တယ်။ကျွန်တော်တို့အနေနဲ့လည်းပဲဒီဟိုအခုလိုမျိုးမှုတွေချင်းဆိုင်နေရတဲ့အခါမှာကျွန်တော်တို့အပေါ်မှာသတင်းသမားတွေဆောင်ရွက်တဲ့ကိစ္စကိုမျက်နှာတတာဖြစ်အောင်ကျွန်တော်တို့ဆောင်ရွက်ပေးခြင်းပေးစီခြင်းနဲ့တရားဥပဒေစိုးမိုးရေးကိုအထောက်ပံ့ဖြစ်အောင်လည်းကျွန်တော်တို့အပေါ်မှာဆောင်ရွက်ပေးစီခြင်းနဲ့
Writers သတင်းထောက်တွေဖော်ထုတ်ရေးသားခဲ့တဲ့မောင်တော်မျိုးနဲ့အင်းဒီယန်ကျေးရွာနာကမွတ်စလင်၁၀ဦးဥပဒေမဲ့အသက်ခံရတဲ့ကိစ္စမှာလုံခြုံရေးတပ်ဖွဲ့ဝင်တချို့ပါတယ်လို့တမရော်ဘက်ကသတင်းထုတ်ပြန်ခဲ့ပြီးတော့ဒီကိစ္စနဲ့ပတ်သက်လို့အရာရှိနဲ့စစ်သား9ယောက်ကိုထောင်ဒဏ်10နှစ်စီပြစ်ဒဏ်ချခဲ့တယ်လို့ပြောကြားခဲ့ပါတယ်။ကိုဝါလုံးလိုပဲနိုင်ငံတော်ကြေးဝက်ချက်ဥပဒေ31ကားငယ်နဲ့ဆွဲချက်တင်ခံထားရတဲ့ Riders သတင်းတောက်ကိုကျော်စိုးဦးရဲ့အမှုကိုတော့ဒီကနေ့ဇူလိုင်လ18ရက်နေ့မှာစတင်စစ်ဆေးမှာဖြစ်ပါတယ်။ ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာတနင်္လာနေ့ကကြားနာပွဲကိုလည်းနိုင်ငံသားတန်တမန်တွေလာရောက်လည်လာခဲ့ကြပါတယ်။ Writers သတင်းတောက်တွေရဲ့အမှုဟာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုနဲ့တရားဥပဒေစိုးမိုးမှုဘလောက်ရှိသလဲဆိုတာကိုမိမောင်းထိုးပြနေတဲ့အမှုအဖြစ် American အပါအဝင်နိုင်ငံတကာအစိုးရတွေနဲ့သတင်းလွတ်လပ်ခွင့်ဆောင်ရွက်သူတွေကပြောကြပါတယ်ရှင်
။မတ်စုမြတ်မွန်ပြောပြတော်တာဖြစ်ပါတယ်။ဘုရောဒုက္ခသည်ရဲ့အခြေအနေကိုဆက်ကြည့်ပါတယ်။အိန္ဒိယနိုင်ငံ New Delhi မှာနေထိုင်နေကြတဲ့ရိုဟင်ညာဒုက္ခသည်အတွက်ကတော့အခက်အခဲတွေနဲ့နေစဉ်ရင်ဆိုင်နေရပါတယ်။သူတို့ရဲ့ခိုလုံရေးစခန်းကလည်းမြို့တော် New Delhi ရဲ့အရှေ့ပိုင်းမှာတားမြစ်ထားတဲ့မီတာ100ပတ်လည်လောက်ရှိတဲ့နေရာမှာရှိတာပါ။အဲ့ဒီမှာနေတဲ့ဒုက္ခသူတွေဒုက္ခသည်တွေမှာလည်းနေရာရွှေ့ပြောင်းခံရမယ့်အရေးမီးပေးရေပေးစိုးရိမ်နေကြပါတယ်။ New Delhi မြို့တော်ကနိုင်ငံမဲ့ဒုက္ခသည်တွေကြုံတွေ့နေရတဲ့အတိဒုက္ခနဲ့ပတ်သက်ပြီးတော့ VOA သတင်းတောက် Rudolf Joshi သတင်းပေးပို့ထားပါတယ်။မတ်တင်ကြီးထက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ဒေးလီမြို့တော်ကကလင်ဒင်းခုန့်အရက်ကဒုက္ခသည်စခန်းနဲ့ကိုခြေမချရခင်ပါပဲဒုက္ခသည်တွေကဒီကလူတွေမဟုတ်ဘူးဆိုပြီးဆိုင်းဘုတ်အကြီးကြီးနဲ့ရေးထားပါတယ်ဒီမြေကိုတော့အိန္ဒိယနိုင်ငံမြောက်ပိုင်းကအူတာပရာဒက်ရှ်ပြည်နယ်ကပိုင်ပါတယ်ခဗေးတို့လိုရိုဟင်ဂျာဒုက္ခသည်တွေကတော့သူတို့အရင်စခန်းကမီးလောင်သွားလို့ပြီးခဲ့တဲ့ဧပြီလကမှဒီကိုအရွှေ့ခံထားရတာဖြစ်ပါတယ
်ကိုရှိဝါချနေရင်စရစ်ဂျန်မရှိအောင်ပါjitna kamaya 6 saal mein
atam te be chan ga da tuk ba be pi ga de 6 ne twin su saung tha mi tamya mi de pa twa ba de awo sa taung ma jan ma au
ayin ga daw muslim aku nyi pe ye apwa tuk phit de zakat foundation pai ne mi bo ma dukkha de rwe ga mo kha sa ne te thu ni cha da ba mi laung twa daw foundation ga dukkha de di atwe tu mo ain rwe sa pi daw saup pe da ba da bi me le mita 130 law shi de sakhan ga ဥတ္တပရာဒက်ရှ်ပြည်နယ်ကပိုင်နာဖြစ်နေပြီးနောက်မှာတော့ပိုင်ဆိုင်မှုကိုဥပဒေချောင်းအရဆွန့်ဖြတ်ဖို့ရှိနေခြင်းစားလုပ်ရေးလုပ်ငန်းတွေကိုဆိုင်းငံ့ထားပါတယ်။ Zakat Foundation ရဲ့အတွင်းရေးမှူး Ifan B ကအခုလိုပြောပါတယ်
။ जो भी प्रोसीजर डिले हो रहा है जब तक ये कंप्लीट नहीं होगा तो डिमार्केशन नहीं होगा
။ဒီသာဆုံးသက်ချက်မချခင်ဒီဒီလူတွေကိုဆက်ပြီးတော့ထားဖို့တရားသူကြီးတူကပြောထားပါတယ်။အစအုံအနေနဲ့ကြည့်ရင်အဆင်မပြေပေမဲ့သူ့ရဲ့ဗန်ကြားချက်အတိုင်းပဲလူတွေကိုဒီမှာထားရပါတယ်။ဒုက္ခသည်တွေအတွက်လည်းခက်ခဲစီပါလေ
တဲတွေထားနိုင်ရဲ့အတွက်ဖောက်ဒေးရှင်းကတရက်ကို146ဒေါ်လာလောက်ပေးနေရတာပါအဖွဲ့အစည်းအတွက်ဘဏ္ဍာရေးအရာအခက်တွေ့စေသလိုပလတ်စတစ်အမိုးကားတွေဝါယာကျိုးတွေကြားမှာနင်းနေရတဲ့ဒုက္ခသည်တွေအတွက်လည်းအန္တရာယ်ရှိပါတယ်အဓိကပြဿနာကမိဘပါမိဘရဲ့အန္တရာယ်ရှိပေမဲ့လို့လဲလမ်းမဲ့မုတ်တုံရသည့်မိုးကိုပို့ပြီးတော့စိုးရိမ်နေလို့ဒုက္ခသည်တွေကပြောပါတယ်ရိုဟင်ဂျာဒုက္ခသည်အန်ဝါရှာကအခုလိုပြောပါတယ
်ဘာလို့ဘာရစ်ဟိုတဲ့တော့အန်ဒါပါနီကူဂျာတဲ့နီချေစီဒီဂျာတဲ့အော်ရူပစီဒီတပတ်တဲ့
မိုးရေရွာရင်တဲရီတဲကိုရေတွေဝင်ပါတယ်အစားတောက်တွေရောရှိရှိသမျှအားလုံးစိုးကုန်တာပေါ့ဗျာ
စကက်ဖောင်ဒေးရှင်းရဲ့ဒုတိယဥက္ကဋ္ဌအက်ဆန်ရှာကီလ်ကအခုလိုပြောပါတယ်
လ
ူသားချင်းစာနာမှုရှိတော့ရဆိုလို့ရှိရင်ဒီလူတွေကိုတက်တောင့်တက်တာဖြစ်စေချင်ပါတယ်ကလေးတွေကလည်းအများကြီးရှိပါတယ်သူတို့ကထပ်ပြီးတော့မနာကျင်စေချင်တော့ပါဘူ
းအငင်းဖွင့်နေတဲ့စခန်းတွင်းမှာတော့ရိုဟင်ဂျာဒုက္ခသည်250လောက်နေထိုင်နေကြတာပါခလုံးဆရာနဲ့လုံခြုံရေးအတွက်မရေမရဂရိကဝတ်တွေကိုစောင့်ဆိုင်းနေရတဲ့ဒုက္ခသည်တွေအတွက်စိန်ခေါ်ချက်တွေကတော့နေ့စဉ်နဲ့အမျှရင်ဆိုင်နေကြရစေဖြစ်ပါလေရှင
်ဒါကတော့အိန္ဒိယနိုင်ငံ New Delhi မှာရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေအကြောင်းသတင်းလွှာကိုမတ်တင်မီထိုက်ပြောပြသွားတာဖြစ်ပါတယ်ရိုဟင်ဂျာဆိုတဲ့အမည်ကိုတော့မြန်မာအစိုးရကအသိအမှတ်ပြုခြင်းမရှိပါဘူးVOA ကအင်္ဂါနေ့မနက်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOA ကိုအကြံပြုစာရေးသားပေးပို့လို့ရဝေဖန်ခြင်းနဲ့ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။တော်ရရှင်တို့နားဆင်နေကြတာတော့ VOA မြန်မာပိုင်းရဲ့အင်ကာနေမီနဲ့ပဲထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 40 51တို့ပြင်လိုင်းလမီတာ190 kHz 1509ကပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနားဆင်ကြမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှာဖြစ်သလိုမနက်ခင်းအင်္ဂလိပ်စာတင်ကားစာကိုလည်းနားဆင်ကြမှာပါ။ပတ်စဉ်အစီအစဉ်တွေတင်ဆက်တဲ့အခါမှာဆိုရင်တော့
ဟိုအူးဆုံးတာကျွန်တော်တို့ကြည့်ခဲ့တာတော့ဆူဆူလက်တက်ကိုပြောမှတ်ပါတယ်။အဲဒါတော့လောကန်တာနဲ့တွက်တယ်ကိုရဲ့တော်တော်ဟိုကလေအများပြောပြပေါ့နော်လူတစုပဲကောင်းသားနေတယ်
ဆိုတော့စီးပွားရေးကဏ္ဍတက်ဆက်တဲ့ခါမှာအပြည့်စုံနားဆင်ရမှာပါဒါအပြင်သုတဆုံနဲ့အမေရိကန်တခွင့်စီစဉ်ကိုလည်းထုတ်လွှင့်ပေးမှာပါအခုရေဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်ပါတယ်ခင်ဗျာသတင်းသမားတွေကိုဒေါအောင်ဆန်းစုကြည်ပြန်လွှတ်ပေးရမယ်ဆိုတဲ့ခေါင်းစဉ်နဲ့အဒီတာအာဘူဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်မြန်မာခေတ်ကာလအတွင်းဘေးတိုင်းပြည်ဘေးကောင်းဆောင်မှာကမ္ဘာလုံးရဲ့လေးစားခံရမှုအထွတ်ထိပ်ကိုထိုးတက်သွားပြီးတော့တိုးတောင်းတဲ့အချိန်ကာလအတွင်းအနေဆုံးဆင့်ထိထိုးကျသွားတာမျိုးမရှိပါဘူးမြန်မာနိုင်ငံနဲ့ဒေါအောင်ဆန်းစုကြည်ကတော့တစ်နှစ်အတွင်းလေးစားမှုခံရဆုံးအခြေအနေကနေကမ္ဘာတစ်ဝှမ်းကလက်မခံကြရတဲ့အဆင့်ကိုရောက်သွားခဲ့ပါတယ်ပြီးခဲ့တဲ့နှစ်ဩဂုတ်လထဲမှာကုလသမဂ္ဂတာဝန်ရှိသူတွေကလူမျိုးတုံးတတ်ဖြတ်မှုလို့ပြောကြတဲ့အထိဖြစ်ခဲ့တဲ့လူနည်းစုရိုဟင်ဂျာတွေပေါ်လူမျိုးစုလိုက်ဖယ်ရှားရှင်းလင်းမှုတွေပြုလုပ်ခဲ့ပါတယ်အခုလည်းမြန်မာနိုင်ငံအတွင်းကအခြေအနေကိုတရင်ပြဖို့တဲ့သူနှစ်ယောက်ကိုရာဇဝတ်မှုနဲ့ဆွဲချက်တင်လိုက်တာကြောင့်ပိုဆိုးသွားစေခဲ့ပါတယ်။ဒေါ်ဆန်းစုကြည်ရဲ့အစိုးရကိုအချက်တကွဲဖြစ်စေနိုင်တဲ့တရင်အချက်နဲ့စုဆောင်သူရိုက်တာတရင်တော်နှစ်ယောက်ကိုနိုင်ငံတော်ပြုတ်ချက်ချိုးဖောက်တဲ့ဥပဒေနဲ့ဖမ်းဆီးခဲ့တာပါ။ဒီအမှုမှာအငင်းပွားစရာတွေကလည်းအများကြီးရှိပါတယ်။ရုပ်စွာဆုံးအရေးယူလိုက်တဲ့ဥပဒေကဗြိတိသျှကိုလိုနီခက်ကမြန်မာနိုင်ငံသားတွေကိုဒုက္ခပေးဖို့အင်္ဂလိပ်သခင်ကြီးတွေရေးဆွဲထားတဲ့ဥပဒေဖြစ်နေပါတယ်။စသဖြင့်ရေးသားထားပါတယ်။မြန်မာနိုင်ငံမှာယင်းကြီးမြုပ်နှံမှုအနောက်နိုင်ငံတွေဘာကြောင့်တွန့်ဆုတ်နေရသလဲဆိုတဲ့ခေါင်းစဉ်နဲ့ဂီဟုံလျန်ရေးသားထားတဲ့ဆောင်းပါးကိုတော့ Global Times မှာဖတ်ရှုရပါတယ်။တချင်ကကဘာကြီးနဲ့ပြတ်တောက်နေတဲ့မြန်မာနိုင်ငံမှာ2016ခုနှစ်ကစပြီးတော့ NLD အစိုးရအာဏာရလာခဲ့ပါတယ်။တန်းပြည်ကိုတကားဖွင့်လှစ်ပြီးနိုင်ငံတကာအသံဝင်နဲ့ထိတွေ့ဆက်ဆံလာခဲ့ပါတယ်။မြမစီဝါရေးအလင်းမြန်ဖွံ့ဖြိုးလာချိန်မှာအနောက်နိုင်ငံတွေကတော့ယင်းကြီးမြုပ်နှံမှုပြုလုပ်ဖို့အတွက်စောင့်ကြည့်ရအောင်မင်းဆိုတဲ့အယူဆကိုလက်ကင်ထားနေကြပါတယ်။မြန်မာနိုင်ငံအတွင်းယင်းကြီးမြုပ်နှံရေးမှာအနောက်နိုင်ငံတွေကအပြောအသာရှိပြီးလက်တွေမပဘူးဆိုပြီးတော့မကြသေးခင်ကပဲဒေါ်အောင်ဆန်းစုကြည်ရဲ့အထူးစီးပွားရေးအကြံပေးဖြစ်တဲ့ရှောင်းတန်းတော်ကပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေဟာစီးပွားရေးတွက်ချက်မှုနဲ့နိုင်ငံရေးအရစဉ်စားဆုံးဖြတ်တဲ့နေရာတွေမှာလက်တွေမပဘဲလေလုံးထွားနေတာသာရှိတယ်လို့လည်းရေးသားထားပါတယ်။လွန်ခဲ့တဲ့နှစ်နှစ် NLD အာဏာရစဉ်ကလေးကမြန်မာနိုင်ငံရဲ့စီးပွားရေးဟာရှေ့တောင်အရှမအကောင်းဆုံးအနေထားရှိပြီး2019ခုနှစ်အတွင်းမှာတိုးတက်မှု 6.4 ရာခိုင်နှုန်းရှိခဲ့သလိုလက်ရှိဗန္ဒာရေးနှစ်အတွင်းမှာတိုးတက်မှုက 6.8 ရာခိုင်နှုန်းအထိရှိနိုင်တယ်လို့ Bloomberg ကခန့်မှန်းခဲ့သလိုဗန္ဒာနှစ်နှစ်လပိုင်းအထိတိုးတက်မှုနှုန်း 9.2 ရာခိုင်နှုန်းတောင်ရှိမယ်လို့ကမ္ဘာဘဏ်ကခန့်မှန်းထားပါတယ်။နောက်နိုင်ငံတွေရဲ့နိုင်ငံရခြားယင်းနှိမ့်မြုပ်နှံမှုမှာနိုင်ငံရေးနဲ့ချိတ်ဆက်နေပါတယ်။နိုင်ငံအတွင်းမှာရွေးညာအရေးခင်းရှိနေသေးသမျှတော့ဥရောပနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံအတွင်းယင်းကြီးမြုပ်နှံမှုလုပ်ဖို့အတွက်တွန်းဆုတ်နေကြအောင်မှဖြစ်တဲ့စသဖြင့်ရေးသားထားပါရယ်ခင်ဗျာ
ဘရော့ချ်မြန်ဖျားတရုတ်နယ်စပ်မှာခြေစိုက်ကြတဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့ UWSD ဝါပြည်သွေးစည်းညီညွတ်ရေးအစရှိတဲ့ဒီလက်ရှိမှာစီးအားကောင်းတဲ့အဖွဲ့ဝင်ပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့ဟာအခု27ရာစုပင်လုံငင်းငင်းညီလာခံကာလမှာမြမထိတိခေါင်းဆောင်တွေနဲ့တိကျစီတွေ့ဆုံနိုင်ခဲ့ပါတယ်။မြောက်ပိုင်းဖွဲ့နေပြီးတော့ရောက်လာအောင်ညှိနှိုင်းဆောင်ရွက်မှုမှာအင်ဒီဂျင်တရုတ်နိုင်ငံဟာအခမ်းကဏ္ဍတစ်ရပ်အနေနဲ့ပါဝင်လာပါတယ်။မြမငင်းငင်းအတွက်တရုတ်နိုင်ငံဟာဘလောက်ထိဩဇာတက်ရောက်လာပါသလဲ။ငင်းငင်းမှာပါဝင်နေကြတဲ့အဖွဲ့အစည်းတွေကရောတရုတ်နိုင်ငံရဲ့ဩဇာတရုတ်နိုင်ငံရဲ့တက်တက်ကြွပါဝင်မှုကိုဘလောက်လူလာကြပါသလဲ။အင်ဒီဂျင်တရုတ်နိုင်ငံနဲ့ဒီမြမငင်းငင်းပတ်သက်မှုအခြေအနေကိုလာမယ့်အင်္ဂါနေ့ညပိုင်းတရက်ဒီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်စနစ်လိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA ကိုကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က
1-2-3-2-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9 ွန်းတွင်းမိမှန်ကြမဲ့သရရှင်တွေကိုကျူးလွန်ပါရခင
်ဗျ။ဒီဟောင်းညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေဒီကနေ့ည9:00နာရီတန်ခင် view ကိုဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရပါမယ်။ American Indian တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါရခင်ဗျာ။
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
chip on your shoulder
ဖြစ်ပါတယ်စာလုံးပေါင်းက chip chip ကဒီနေရာမှာတစ္ဆာတစ်တုံးငယ် on on ကအပေါ်မှာ your your သင်ဤ shoulder shoulder ကပခုံးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပခုံးပေါ်မှာတင်ထားတဲ့တစ္ဆာလေးပေါ့ဒီတုံးဆစ်တဲ့လာတာကတော့19ရာစုကလို့ဆိုပါတယ်။ထိုစဉ်ကရန်ဆခြင်းနဲ့ရန်ဖြစ်ခြင်းနဲ့စိတ်ရှိတဲ့လူဟာတစ္ဆာကိုဘုံပေါ်မှာတင်ပြီးတတ္တိရှိရင်ဘုံပေါ်မှာတင်ထားတဲ့တစ္ဆာကိုပုတ်ချရရင်ခြားကြီးဆိုတဲ့ challenge စိန်ခေါ်တဲ့သဘောမျိုးနဲ့လောက်တာကနေဒီတုံးဆစ်တဲ့လာတယ်လို့ဆိုပါတယ်။ idiom အသုံးရတော့စိတ်ထဲမှာမချေမနှက်ဖြစ်နေတယ်ဆိုတာကိုဟာမူရာကြည့်ခြင်းအဖြစ်တိနိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့မကြည်နှက်ချက်တုံတွင်းတွင်းဖြစ်နေသူချက်ဆိုဘာမှမလုပ်ရသေးဘဲနဲ့ဒေါသထွက်တဲ့လူလောကကြီးကိုမကြည်နှက်နေသူရန်ဖြစ်ဖို့စောင့်နေသူကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြကြရအောင်
။ What's bothering that guy? Watch out. He's got a chip on his shoulder.
အဲ့ဒီငနေသားကဘာဖြစ်နေတာလဲဗျ။ဒီထားနော်သူကလောကကြီးကိုမကြည်မနှက်ဖြစ်နေတယ်ဆိုတော့ရန်လိုနေတဲ့လူလို့အဓိပ္ပာယ်ရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် What's bothering that guy? Watch out. He's got a chip on his shoulder.
ရန်ဖြစ်လို့တဲ့လူလောကကြီးကိုအကြောင်းတစ်ခုကိုကြောင့်မကြည်မနှက်ဖြစ်နေတဲ့လူသားမျိုးကို idiom အသုံးရဘယ်လိုရည်ညွှန်းပြောမလဲ
He's got a chip on the shoulder.
လို့ပြောလို့ရပါလေအဲ့ဒါကတော့ဒီကိစ္စမနဲ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒါကတော့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါ။အခုတော့အပတ်စဉ်ကဏ္ဍဖြစ်စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်။လက်ရှိအစိုးရလက်ထက်မှာစီးပွားရေးလုပ်ငန်းတွေနှေးကွေးနေကြောင်းလုပ်ငန်းရှင်တွေကရောစီးပွားရေးလိလသုံးသပ်သူတွေကပါထောက်ပြပြောဆိုနေကြမှာပဲ။ကြောက်မြင့်ရောင်းဝယ်ရေးလုပ်ငန်းဟာလည်းအရင်ကထက်စာရင်နှေးကွေးလာကြောင်းမြန်မာနိုင်ငံကြောက်မြင့်အသင်းဒုတိယဥက္ကဋ္ဌဖြစ်သူဦးဇော်ဇော်ဘိုခန့်ကပြောပါလေ။မြန်မာနိုင်ငံကကြောင်းမြတ်24ရောင်းချရေးအတွက်ဘလို့ပြင်ဆင်မှုတွေလှုပ်ဆောင်တဲ့လဲဆိုတာတွေကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်းနှစ်ဖြစ်ကိုဇော်ဝင်းလိုင်ကမေးမြန်းတင်ပြထားပါတယ်နားဆင်ပ
ါဆိုအတခုချင်းစီရဲ့အောက်မှာအကိုတို့လုတ်ကန်ရတဲ့ပုံစံကဘလို့ပြောင်းလဲမှုတွေဖြစ်လာတယ်လေဟိုစစ်စိုးရလက်ထက်ကမြန်မာနိုင်ငံပိတ်ထားခဲ့တယ်ဆိုတော့ဒါအနောက်နိုင်ငံကလူတွေလာဖို့အခက်အခဲရှိတော့တရုတ်နိုင်ငံကကုန်သည်တွေပိုဝင်နေ။နောက်တရုတ်တွေကလည်းသူကမူရင်းကွာသူတို့ကိုယ်တိုင်အကြောက်ဆိုင်ကိုစိတ်ဝင်စားတဲ့လူမျိုးဖြစ်နေတော့သူတို့ကပိုလာတယ်ဆိုတဲ့သဘောလား။နောက်ပြီးတော့အစိုးရရဲ့ policy တွေအရာအကိုတို့လောက်ကန်ရတာအဆင်ပြေမှုအဆင်မပြေမှုကဘယ်လိုကွာခြားမှုရှိသလဲ
။အခုမျိုးအရန်ကောင်းတယ်ဗျာ။ပြောတော့အရှိကြီးဖြစ်လို့ဟိုခြုံပြောရင်တော့ဟိုဦးဆုံးတာကျွန်တော်ရှိခဲ့တာတော့ဆူဆူလက်တက်ကိုပြောမှန်ပါတယ်။အဲဒါတော့လောက်ကန်တာလည်းမတွက်တယ်ကိုရဲ့ကျက်တယ်တော့ဟိုလေအများပြောပြပေါ့နော်လူတစုပဲကောင်းကောင်းနေတယ်ဆိုတာပုံစံမျိုးလေးပဲဟိုဖြစ်မှလည်းဆိုးတဲ့ခါကျတော့ဒါကျွန်တော်ဆက်စ်တာဒါဟာလေကြောက်တယ်ကောင်းကောင်းလို့မရဘူးပေါ့နော်ဒါတိုင်းပြည်လုံးလုံးနဲ့ပတ်သက်တဲ့ resource ဖြစ်တယ်ဆိုရလေအများကြီးဖြစ်ဖြစ်နေဒါပေမဲ့တော့အကန့်တော့တော်တော်လေးရှိတယ်ဟိုအကောင်းဆုံးဒီကျောင်းရံတာဈေးဒီတောက်ဈေးဈေးအကောင်းဆုံးအချိန်ကကျွန်တော်ဆက်မိတာဟို2009 2010 2017အချိန်ကာလကြီးတကယ်ကိုဒီစီကောင်းနေရခဲ့တာပေါ့နော်အဲ့တော့တပွဲတပွဲရောင်းတာဘီယံနဲ့ကြိုးကြရတယ်လေဘီယံအောက်မလားကြော်မလားအဲ့ဒါကိုပြောလောင်းပိုက်ဖိုက်ထိတာကျွန်တော်တားခဲ့တယ်လေတမိုက်ရေးသိစင်လက်ထက်မှာလဲအဲ့လိုပေါ့စစ်တုံးလောက်ရှိတယ်ခုနကကျွန်တော်ပြောသလိုဒီ regulation တွေနဲ့ဒီ technology တွေအနေနဲ့တော့အားမဲ့သေးတယ်ဒါကျွန်တော်အမှန်ပြောရင်တော့ဟိုကိုတော့လည်းကောင်းတာတော့ကျွန်တော်မပြောပါဘူးဟိုအများဟိုနှစ်နှစ်တက်တာပေါ့နော် equality ပဲပေါ့နော် equality ပေါ့ကျွန်တော်ပြောချင်တာလေ
ဟုတ်ကဲ့
အဲ့ဒီချက်ခေရောက်တဲ့ခါကျတော့ ก็เนี่ยตะตะเลยผิดๆเนี่ยตลอดเนเน่တော့တော့ပြန်လေးတာလေကြွယ်ဒါတော့အမှန်တမ်းပြောတာပေါ့เนาะအဟိုဒလေးဖြစ်တယ်လောက်อ่ะလေအဲ့ဒီလက်ကမတွေ့ဘူးအဲ့တော့ချက်ကဟိုအခုတွင်လည်းဘိုလ်လက်ကြောက်မှာပေါ့လောက်ွက်ဒီကတမတွေ့ဘူးအမတွေ့ဘူးတော့ကြာတော့ကျွန်တော်ရှင်နေမှာသူရင်းနှီးနှံထားတယ်ဒီဆက်ရန်ရားတွေဒီပြီးတော့စက်ပုံးစီတွေကြီးကနေတာမဟုတ်လေဒေါ်လာများစွာနဲ့ဝယ်ထားတယ်ဟာလ ဒီတော့ဒီဟိုလိုဒီပလန်နဲ့ကျွန်တော်ဆွဲရပြီးလေဩစတြေးလျကုမ္ပဏီနဲ့ကျွန်တော်ဘယ်နဲ့ဒီကော်ဖီကဩစတြေးလျချစ်တဲ့ကုမ္ပဏီကိုပေါ့နော်အဲ့ဒါလည်းဆွဲရဆိုခုလုံးဒီပတ်ကနေနေခုလုံးဆုံးဆက်ခုခွဲဆွဲလေညနေပြန်ထွက်လာရင်ဥပဒေရလည်းဆက်နေရပေါ့ပတ်စ်တော်မှာလည်းကြားရတယ်ဗောနော်အပြီးတော့မှအမရနီကနေအမတ်ပြီးတော့မှစီးရင်ဒီကနေ့ဒီကချက်ကံပြီးတော့ခုပြစ်တင်တယ်လို့က ตั้งแต่ตอนนั้นเราที่เรียนพอแล้วสิ่งตั้งแต่วันนี้ที่ลูกค้าชามาไม่ใช่ละชามาสิ่งที่เราแต่งหน้าไม่ใช่มันไม่ใช่ก็เรื่องว่าถ้าทำมาเนี่ยมันคงจะไม่ได้เอาทีนี้ที่เราลงทุนทั้งหมดดูมันไม่มีคุณลุงเนี่ยถ้าพูดไปเรื่องนี้เนี่ยเดี๋ยวยังน้องว่าคุณไม่ได้เรียนเรื่องอะไรเลยอะไรก็เรื่องมันอะไรก็ต้องกลัวทำไมที่อาโม่เนี่ยเรียนอะไรก็ลงทุนอะไรวะเนาะ
โอเคตอนนั้นเราเรียนลูกต่อการที่ ภาคการเรียนมีที่จับดูกันบางอย่างนั้นพัฒนาไปแล้วที่อุปกรณ์ยี่ส่วนเนี่ยคอมพิวเตอร์มาปาร์เรลูรินเนี่ยจันโอสกัดเปลี่ยนจีบีว่าเลยตัวเปลี่ยนอะไรรอเย็นน้องว่าสุดๆอากูเปลี่ยนตัวตัวเนี่ยเปล่าเปล่าท่านนี่เลยเปล่าท่านนี่เลยโอแต่การแต่ไม่ใช่ตัวนี้จาระเลยสิเดียวตัวเดียวตัวเย็นน้องว่าโอเคกันหรือเปล่าเนาะแต่บางทีนายตัวจ้าไหมตัวเดียวตัวเลยตัวเดียวเราจะใช้สิยามไหมตัวเดียวมันละอากูรู้ยันยาจีเนี่ยโอแต่เนี่ยเราต้องลงผ
င်သူတို့ချင်းကမယ်ဆိုပြီးပြောတယ်နောက်တစ်ခုကသူတို့ပြောတာဒီကြောက်တီထွက်တယ်ထွက်တယ်ဆိုတာမှမင်းမဲ့ဘလောက်ထွက်နေတယ်လဲဆိုတော့မသိဘူးဘာလို့လဲဆိုတော့ထွက်သမျှကြောက်တီကပြပဟိုပဲတခါလဲချက်ချင်းပျောက်သွားတယ်ဆိုတော့နိုင်ငံတော်ဆိုးကလည်းထပ်တင်တော့အခွန်အောက်မရဘူးပေါ့နော်သူတို့အဲ့ဒါကြောင့်ဒီဥပဒေအသေးရေးဆွဲတယ်ဆိုပြီးသူတို့ဘက်ကတော့ဒါပြောတာပေါ့ဆိုတော့အကိုတို့အမြင်အရာကတော့ဒီအခုရေးဆွဲတဲ့ဥပဒေအသေးဟာဟိုသူတို့ရည်မှန်းတယ်လို့ပေါ့နော်ဟိုပေါ့ဒီလောက်ကန်စားတော့ရတဲ့သူတွေဟိုပေါ့ဟိုကုမ္ပဏီကြီးတွေတဲ့ heavy industry ပုံစံမျိုးမဟုတ်ဘဲနဲ့ medium industry ပုံစံမျိုးဖြစ်အောင်သူတို့ရွယ်လုပ်တဲ့ဟာကတကယ်ထိရောက်မယ်လို့ထင်သလားဟိုပေါ့အဲ့ဒီအတိုင်းကရည်မှန်းတဲ့အတိုင်းကဖြစ်လာမယ်လို့ယူဆသလား
မဖြစ်နိုင်ဘူးခင်ဗျာယူဆတယ်အဲ့ဒါဟိုအမှန်ပြောရင်အရင်ကပေးရတဲ့ဆိုတာကလောက်ကွက်တွေပေးခဲ့တယ်ခုနလိုအခုစကားလေးကောက်ကြတယ်အဲ့တော့အများကြီးနဲ့ပြီးတယ်ဆိုတော့ဒါဒီမိုင်းလို့တာတော့စိတ်ဉာဏ်ကပုံပါပဲကွယ်ဥပဒေမှာလည်းသူကဟိုစိတ်ဉာဏ်ကပုံကြည့်ရမယ်ဆိုတာပါပြီးသားဟိုဘယ်နှစ်ပြည့်တော့အောင်မယ်ဟိုငင်းမောင်ကြီးဘယ်လောက်မတော့အောင်ဆိုတာသူမပြောတော့ဘူးနော်အဓိကပြဿနာဒီအရင်ကဖြစ်ခဲ့တာဥက္ကဋ္တပန်းကွာစက်ပန်းကပုံမြင်ပေးရခါကြအလူချိုးကငားနေရတယ်အဲ့တော့လုံမင်းရှင်ဒီရောက်ဒီလက်ကျက်ရပြီဆိုရင်သူ့နောက်စက်ပန်းရယူမရယူမှမသိကြဘူးခင်ဗျာငားနေပြည့်ရင်သူကဟိုတုံးနေပြည့်ရင်သူကတင်တာပြန်ပြရတယ်ဒီနောက်ပြင်းတဲ့ခါမှာသူကခေါင်းပေါင်းချင်းလေးစားရပါအောင်ပြီးပြီးပြီးကြောက်ကြောက်ပေါ်နေပြီအချိန်မှာဘေးမှလူကြောက်ကသူ့လက်ကြက်ကိုဈေးနှိုင်းနေတာဆွဲရင်အဲ့ချိန်မှာသူကလက်ငုပ်ဆိုတော့သူ့ကိုဥစားပြီးလေးပါတယ်။သူကတော့ဘယ်တော့ပြီးနေခဏလိုက်နေတာမလိုက်နိုင်ခဏနေရတော့ဆိုရဲနေထားရှိတဲ့ခါကျတော့သူ့မှာဈေးအမြင့်နဲ့လဲတာရှိပါတယ်။အဲ့ပုံမှာမဖြစ်သွားလဲဆိုတော့ရတဲ့အချိန်မှာသူတက်တော့ရပြူရတဲ့အဖြစ်ကိုဖြစ်သွားတယ်။အဲ့တော့ကျွန်တော်အခန်းကတင်ကြတယ်။ဟိုလက်ကြက်ပတ်တန်ကြံစင်မှာတက်ပါတယ်။နောက်ချက်ကကျွန်တော်ခုနတင်ကြတယ်လေ။တကယ်ပဲရစုကတက်တာရှာမလားမရှာဘူးလားရှာမယ်ဆိုရင်ရှာလို့ရအောင်ဒီနေ့နဲ့ဥပဒေကြီးကပြတ်ထားတယ်။ဘာတို့နိုင်ငံလုံးဝလို့ဆိုနေမရှာတော့ဘူးကွာ။ဒီဟိုမိတ်ကတည်းကကျွန်တော်ရှာတော့မယ်။ဒါရစုကတို့နောက်နာမဲ့ဖြစ်တာရဲ့တာဒီကထင်းနေတော့မဆိုဘူး။ဒါပြေစာပြေပြီးတော့ပြေစာတနည်းကထင်းနေတာဝင်လို့မယ်။ကျွန်တော်အဲ့လိုဖြစ်ပြီးကျွန်တော်ဖုံးမယ်လို့တကယ်အဆင်ပြေအောင်မိုင်းအေရီယာတွေတက်တန်းကပြန်ဆင်းလာပြတယ်ကျွန်တော်ထင်ပါတယ်ခင်ဗျာ။
ဆိုတော့ဒီအခုပြောတဲ့ထက်မှပါတဲ့ဒီနည်းနည်းဟိုပေါ့ဒီလက်ရှိအစိုးရလက်ထက်မှာနည်းနည်းလုပ်ငန်းလုပ်ကြရတာမတွက်အရင်လိုမတွက်ဘူးဆိုတာနည်းနည်းလေးနေသွားတယ်ဆိုတာကတစ်ဖက်မှာဒီမြန်မာနိုင်ငံထဲမှာဖြစ်နေနိုင်ငံရေးအခြေအနေတွေကြောင့်လားဒါမှမဟုတ်လေစီးပွားရေးကိုကအရင်လိုပေါ့နော်တွက်တွက်လွတ်လွတ်လုပ်ဖို့အတွက်အခြေအနေမပေးတာလားဒီအခုနေသွားတဲ့အပေါ်မှာအခုဘယ်လိုယူဆမိတယ်လဲဟို
ဟိုကအလုံးတော့ဆက်ဆက်နေတာပေါ့နော်နိုင်ငံရေးပါတယ်နိုင်ငံရေးပါတယ်ဒီလိုအလုံးတော့တကယ်တော့ဆက်ဆက်နေတာခင်ဗျာဟိုဘယ်ရဘယ်ဥစားပြမလို့အလုံးကသူခိုင်းနေနေသွားမှာပေါ့အ ချမ်းခန္ဓာမပြောဘဲနဲ့ကျွန်တော်ဒီလုံးပေါက်ကန်တာဒီချိန်လေးပြောနေတာလုံးကြီးအမေကဒီကရဲ့နောက်တိုင်းချိန်လေးပြပါပါတယ်အဲ့အဲ့တည်းကျွန်တော်လည်းဒီဗီဒီယိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟ
ပူဇော်ဝင်းလိုင်းစီစဉ်တက်တဲ့အပတ်စဉ်စီဝါရီကဏ္ဍကိုကြားခဲ့ရတာဖြစ်ပါလေ။ခုလေနောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တုဒ္ဒဆုံနဲ့အမေရိကန်တခွင်စီစဉ်ကိုနားဆင်ရအောင်ပါ။ကိုအောင်အောင်တင်ဆက်ထားတာဖြစ်ပါလေ။
ယူရောမျိုးကအရင်ရဲတပ်ဖွဲ့ဝင်တွေအားမျိုးကန်နေတဲ့ရဲတပ်ဖွဲ့ကြားကူးလူပေါင်းဆက်ပေးနေကြသူတွေပါ။နယူးယောက်ကပုံမှန်ရဲတပ်ဖွဲ့ဝင်36,000အနေနဲ့တရားဥပဒေစိုးမိုးရေးဆောင်ရွက်ရမှာသူတို့ဟာတရတ်တအားပါဝင်ကူညီကြပါတယ်။အခုခါမှာအဲ့ဒီအရင်ရဲတပ်ဖွဲ့မှာဂူဆာ့ချ်ကားလဲပါဝင်လာပြီးသူဟာစစ်ဘာသာဝင်တဦးဖြစ်တာကြောင့်စစ်ဘာသာဝင်တွေစောင့်တဲ့ခေါင်းပေါင်းဝတ်ဆေးပြီးတာဝန်ထမ်းဆောင်တဲ့ပထမဆုံးအမျိုးသမီးဖြစ်လာပါတယ်။ဂူဆာ့ချ်ကားဟာနယူးယောက်အရန်ရဲတပ်ဖွဲ့ကိုအသက်20အရွယ်မှာစတင်ဝင်ရောက်တာဝန်ထမ်းဆောင်ခဲ့ပါတယ်။အရန်ရဲတပ်ဖွဲ့ကိုဝင်ရောက်ခဲ့တာဟာအလုပ်တစ်ခုကိုဝင်ရောက်လုပ်ကင်နေဆိုတာတဲ့ဆစ်ဘာသာတရားရဲ့အဆုံးအမအတိုင်းအများကျိုးဆောင်ရွက်ခွင့်ရတဲ့အနေအထားကိုလည်းရရှိစေတာပါ။အထူးသဖြင့်ဆစ်အမျိုးသားတွေသာဝတ်ဆင်လေးရှိတဲ့ခေါင်းပေါင်းကိုလည်းထူးထူးခြားခြားသူကဝတ်ဆင်ပါတယ်။
After I found out the significance of the turban, it's considered a crown, and then I figured.
ခေါင်းပေါင်းဆိုတာတရဖူလိုမျိုးပဲဆိုတာကိုတိလိုက်ရချိန်မှာဘာသာဝင်တွေရဲ့အဆောင်အယံဖြစ်တဲ့ဒီတရဖူကိုဘာကြောင့်မဆောင်ခဲ့တာလဲဆိုတာကိုစဉ်းစားမိသွားပါတယ်။တကယ်တော့ဒီတရဖူဟာကျမတို့ဘသူတွေဖြစ်တယ်ဆိုတာကိုပြသလိုက်တာပါ။ဒီခေါင်းပေါင်းကိုကျမဝတ်ဆင်ထားလိုက်တော့တချို့တွေကဘာကြောင့်အဲ့လိုဝတ်တာလဲလို့မေးလာကြတဲ့အခါမှာကိုယ့်ရဲ့ကိုယ်ဝယ်ရာယုံကြည်မှုနဲ့ဘာကြောင့်ယုံကြည်တယ်လဲဆိုတာကိုပြောပြနိုင်ပါတယ်။
အရင်ရဲတပ်ဖွဲ့ကနယူးယောက်မှာတရားဝင်နေထိုင်တဲ့အသက်ပြည့်ပြီးသူဘသူမဆိုဝင်ရောက်ခွင့်ရှိပါတယ်။သူတို့ဟာပုံမှန်ရဲတပ်ဖွဲ့ဝင်နေလို့တနက်မကင်ပေမဲ့ကိုယ်ခံပညာအပါဝင် CPR လို့အရေးပေါ်အခြေအနေမှာကျန်းမာရေးဆောင်ရှောက်မှုပေးနိုင်အောင်နဲ့ပြည်내ဥပဒေတွေကင်းလည်ဆောင်ရှောက်ရေးနည်းစနစ်တွေကိုတင်ကြားရပါတယ်။နယူးယောက်ရဲဌာနကအာမက်နက်ဆာက
The auxiliary officers are the eyes and ears of the police department.
ရန်တပ်ဖွဲ့ဝင်တွေဟာရဲတပ်ဖွဲ့ရဲ့မျက်စိနဲ့နားတွေပါ။သူတို့ဟာရဲတပ်ဖွဲ့ဝင်တွေကိုကူညီကြပြီးတော့တကယ်လို့တခုဖြစ်ပြီးဆိုရင်ရက်ွက်နေလူလူနဲ့အတူပူးပေါင်းပြီးတပ်ဖွဲ့ဝင်တွေကိုလှမ်းခေါ်ပေးပါရယ်သူတို့ဟာရဲတပ်ဖွဲ့နဲ့ရက်ွက်နေလူလူကြားပေါင်းဆက်ပြီးတဲ့သလားပ
ါဆစ်မိဘနှစ်ပါးကနေကားကိုအမေရိကမှာမွေးဖွားခဲ့တာပါအရင်ရဲတပ်ဖွဲ့ဝင်တော်တော်များများဟာကားလိုပဲရွှေပြောင်းအခြေချနေထိုင်သူတွေရဲ့မျိုးဆက်တွေပါသူတို့ဟာဘာသာပေါင်းစုံကိုးကွယ်ကြသလိုအင်္ဂလိပ်စာအပြင်တခြားဘာသာစကားလည်းပြောကြားနိုင်ပါတယ်နယူးယောက်မှာနေထိုင်သူရီနာအာနန္ဒာ
jinko pan english nahi aati hai uske liye zyada asaan hai ki ye
english lo ma pyo tat tu ri atwa ka raw ku search shi ni da chaung ato le asin pye ba de tu ga panjat lo le pyo tat do panjat saka pyo tu ri ko ku nyi nai ma de athu ta pye atat ji ma panjat pye ne apa win daily ba phi phi tacha niya ga ba phi phi yauk la tu ri ko ku nyi nai na ba tu ga amyo tami le phit do tacho amyo tami ne patat de kaisa ri atwa le asin pye de le
ရဲတပ်ဖွဲ့ကိုဝင်ရောက်လာတဲ့စစ်တွေကောင်းမဝတ်ဆင်ခွင့်နဲ့မုတ်ဆိတ်ရှိထားခွင့်ကို2016ခုနှစ်မှာနယူးယောက်ရဲဌာနကခွင့်ပြုခဲ့ပါတယ်။ရွှေပြောင်းအခြေချနေထိုင်သူတွေပေါ်ထားတဲ့လွယ်မာတဲ့အမြင်တွေကိုပြင်ဆင်ပေးလိုတဲ့အတွက်နယူးယောက်အရန်ရဲတပ်ဖွဲ့ဝင်အဖြစ်ဝင်ရောက်ခဲ့ုံသာမကလူမှုအတိုင်းဝိုင်းအတွင်းမှာကြားမခွဲခြားရှုမြင်မှုတွေကိုအဆုံးသတ်နိုင်မှုအတွက်လည်းအခုလိုတာဝန်ထမ်းဆောင်နေတာဖြစ်တယ်လို့ကားကပြောပါတယ
် It's a great message to the whole wide world that
အမျိုးသမီးတွေလည်းသူတို့စိတ်ပါဝင်စားတဲ့ဘလို့အလောက်ကင်မျိုးကိုမဆိုလောက်ကင်ခွင့်ရှိရဲဆိုရဲသတင်းစကားတကွာလုံးကိုပါလိုပါတယ
်နယူးယောက်အရန်ရဲတပ်ဖွဲ့ဝင်အဖြစ်တာဝန်ထမ်းဆောင်နေစမှာပဲဂူဆာ့ချ်ကားဟာကောလိပ်ဆက်တက်နေပါတယ်ကြောင်းပြီးလို့ပြောရတဲ့အခါမှာတော့နယူးယောက်ရဲတပ်ဖွဲ့မှာအချိန်ပြည့်ဝင်ရောက်တာဝန်ထမ်းဆောင်မှာဖြစ်တယ်လို့သူကမျှော်လင့်ထားပါတယ်ခင်ဗျာအခုတော့ဇလိုင်းလအတွင်းကတမိုင်းတွင်ဖြစ်ရသည့်အကြောင်းကိုဆက်လက်တင်ပြပေးပါမယ်။ပထမအဆုံးတင်ပြပေးချင်တာကတော့1964ခုနှစ်ဇလိုင်းလ2ရက်နေ့ကလက်မှတ်ရေးထိုးခဲ့တဲ့ပြည်သူ့အခွင့်အရေးဥပဒေအကြောင်းပါ။အမေရိကန်တမိုင်းမှာမှတ်တိုင်တစ်ခုစိုက်ထူနိုင်ခဲ့တဲ့ဒီဥပဒေကိုသမ္မတလင်ဒန်ဂျွန်ဆန်ကလက်မှတ်ရေးထိုးခဲ့တာပါ။1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေအရပြည်အောင်စုအစိုးရရဲ့ငွေကြေးအကူအညီမဲပေးဖို့မှတ်ပုံတင်တာနဲ့လုပ်ငန်းဝင်တော်တော်များများမှာအသားအရခွဲခြားပြီးတော့ဆက်ဆံတာကိုတားမြစ်လိုက်ပါတယ်။ဒါအပြင်ဥပဒေအရအများဆုံးအစားအဦးတွေ ရေကူးကန်တွေပန်းချန်တွေနဲ့စာကြည့်လိုက်ဒီမှာအသားရောင်ကွဲပြားမှုကိုအခြေခံပြီးခွဲခြားဆက်ဆံတာတွေမလုပ်ဖို့တရားရုံးအမိန့်ထုတ်ပြန်ချက်အသုံးပြုဖို့ကိုလည်းခွင့်ပြုခဲ့ပါတယ်။အသားရောင်ခွဲခြားဆက်ဆံတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့လွတ်လပ်ရေးအရာသာကိုဒင်းပြစ်ကြက်ပြစ်မခံစားဘူးလို့လည်းသမရလင်ဒန်ဂျွန်ဆန်ကပြောပါတယ်။အမုံပွားတာကြည်ပမှုမရှိဘဲနဲ့ဒါတွေဘလို့ဖြစ်ခဲ့လဲဆိုတာကိုနားလည်ပေမဲ့ရှေ့လျှောက်ပြီးတော့ဒီတိုင်းဆက်သွားလို့မရပါဘူး။ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေလူလူတွေရဲ့ဆန္ဒကလည်းတမ်းမြစ်ထားတယ်လို့လွတ်လပ်ရေးရဲ့အနှစ်သာရစောင့်ထိုင်ရမယ့်အကျင့်သီလနဲ့အခုလက်မှတ်ရေးထိုးမဲ့ဥပဒေအရအသားအရောင်ခွဲခြားမှုကိုတမ်းမြစ်ပါတယ်လို့သမရဂျွန်ဆန်ကပြောပါရတယ်။1963ခုနှစ်တုန်းကဒီဥပဒေပြဋ္ဌာန်းမှုအစုပြုခဲ့တဲ့သမရဂျွန် F. ကနေဒီကိုအမတ်တရဂုဏ်ပြုတဲ့အနေနဲ့ဥပဒေတရက်ကိုပြဋ္ဌာန်းမှုသမရဂျွန်ဆန်ဟာလွှတ်တော်ကိုတိုက်တွန်းခဲ့ပါတယ်။1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေကိုအခုလိုလက်မှတ်ရေးထိုးနိုင်လိုက်တာဟာသူ့သမရတက္ကသိုလ်အတွင်းဂုဏ်ယူရဆုံးလုပ်ရဖြစ်တယ်လို့လည်းသမရဂျွန်ဆန်ကပြောပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ပြပေးခြင်းတဲ့အကြောင်းအရာကတော့ပြည်ထောင်စုဆွေးရနဲ့ပြည်နယ်ဆွေးရတွေအတူပူးပေါင်းပြီးဘီလီယံ50တန်ဖိုးရှိတဲ့အဝေးပြေးလက်မှတ်တွေဖောက်လုပ်တဲ့စီမံကိန်းအကြောင်းမှာ1954ခုနှစ်ဇန်နဝါရီလ12ရက်နေ့မှာသမရဒွိုက်အိုက်ဆင်ဟောဝါဟာဒီအဆိုပြုချက်ကိုကန့်လန့်ခဲ့တာဟာ9000ကီလိုမီတာအရှည်ရှိတဲ့အဝေးပြေးလက်မှတ်ကြီးတွေကိုဖောက်လုပ်ရမှာအကုန်ကျ90ရာခိုင်နှုန်းကိုပြည်အောင်စုအစိုးရအနေနဲ့ကြက်ခံရမှာဖြစ်ပြီးအဲ့ဒီလမ်းတွေကို Interstate အဝေးပြေးလက်မှတ်ဖြစ်လူတည်များပါတယ်။သူဟာဗိုလ်ကြီးဖြစ်စစ်တပ်မှတာဝန်ထမ်းဆောင်စဉ်တုန်းကအမေရိကန်ပြည်အောင်စုအတွင်းကလမ်းတွေကိုလေ့လာစစ်ဆေးခဲ့ပူးတာကြောင့်အဲ့ဒီလမ်းတွေရဲ့အခြေအနေနဲ့ပတ်သက်ပြီးသမရအိုက်ဇင်ဟောဝါဟာအကျွမ်းတဝင်ရှိပါတယ်။အဲ့ဒီအချိန်ကအဝေးပြေးလက်မှတ်တွေကိုစနစ်တကျအစီအစဉ်ဆွဲပြီးတော့ဖောက်လုပ်တာမဟုတ်ဘဲဒေသလူဝက်ချက်နဲ့ကဲ့ညီအောင်အဆင်ပြေသလိုဖောက်လုပ်ထားတာပါ။လမ်းတွေကျင်းပြီးကျန်းလာကြောင်းလမ်းအခြေအနေကိုစစ်ဆေးလေ့လာခဲ့တဲ့ရင်းနှီးဟာလမ်းခီးမှာ6ပတ်တောင်ကြာမြင့်ခဲ့ပါတယ်။နျူကလ িয়ার စစ်ပွဲတွေဖြစ်တဲ့အခါဖြက်လန်းကနေခီးတူရူနဲ့ဘေးကင်းရာကိုသွားနိုင်တဲ့လမ်းကြောင်းတွေအမေရိကန်တလွားပြန်ကျဲနေထိုင်ကြသူတွေလွယ်လွယ်ကူကူဆက်သွယ်နိုင်အောင်ရည်ရွယ်ပြီးဖောက်လုပ်တဲ့ဆယ်နှစ်ကြာစီမံကိန်းကိုသမရကအစုပြုခဲ့တာပါ။ဒါပေမဲ့လည်းခဏိအချိန်မှာအမေရိကန်ပြည်အောင်စုအဝေးပြေးလမ်းမတွေမှာများသောအားဖြင့်ကားတွေနဲ့ပြည့်ကျက်နေတာကြောင့်အဲ့လိုစဉ်းစားခဲ့ပုံဟာလက်တွေ့ထက်စိတ်ကူးရင်တသက်အခြေအနေမျိုးဖြစ်နေပြီးအရေးပေါ်အခြေအနေမှာလူအလုံးရင်းနဲ့ချီးပြီးပြောင်းရွှေ့ဖို့ဟာမဖြစ်နိုင်ပါဘူး။အိုင်မဲလေကောင်းမွန်ပြီးစနစ်ကြတဲ့ဝီဘေးလမ်းစနစ်ကိုဖောက်လုပ်ခဲ့တာကြောင့်ဘတ်ကားတွေ၊ကုန်တင်ကားတွေနဲ့ကိုယ်ပိုင်ကားမောင်းသူတွေဟာအစားအသောက်နဲ့ဓာတ်ဆီဖြစ်ကျန်းမာရေးကိစ္စဖြစ်ရှင်းချိန်ကလွဲလို့အမေရိကန်အရှေ့ဘက်ကမ်းရိုးတန်းကနေအနောက်ဘက်ကမ်းရိုးတန်းအထိရောက်အောင်မရက်မနာမောင်းနေနိုင်ပါတယ်။ဒါ့အပြင်လမ်းဖြတ်တန်းကပြီးပြီးခရီးပို့တိုတဲ့ဝီဘေးလမ်းတွေကလည်းမောင်းနေနိုင်ပြီးအဲ့ဒီလမ်းတွေပေါ်ကရန်နာစကန်တွေကိုဝင်ပြီးစားတောက်ဆိုင်တွေကိုဝင်အစားအသောက်စားခရီးတစ်ထောက်နာစီဖြစ်ပြီးတော့ရှေ့ဆက်ခရီးထွက်လို့လည်းရပါတယ်။အဲ့ဒီရန်နာစခန်းတွေဟာအဝေးပြေးလမ်းမနဲ့ကက်ရက်တည်ရှိတာကြောင့်ခီးသွားသူတွေအနေနဲ့အဝေးပြေးလမ်းကနေမြို့တွေထဲရောက်အောင်မောင်းဝင်စရာလည်းမလိုပါဘူး။1988ခုနှစ်မှာကယ်လီဖိုးနီးယားပြည်နယ်အတွင်းအဝေးပြေးလမ်းမအမှတ်5ကိုဖောက်လုပ်ပြီးစီးခဲ့ပါတယ်။ဒီအဝေးပြေးလမ်းဟာအမေရိကန်တောင်ဘက်မက္ကဆီကိုနယ်စပ်ကနေမြောက်ဘက်ကနေဒါနယ်စပ်အထိလမ်းပေါက်တာကြောင့်ခီးသွားတွေနဲ့အမျက်စီကားပါတယ်။2004ခုနှစ်မှာတော့မန်ဆာချူးဆက်ပြည်နယ်ဘော့စတန်မြို့မှာ Big Dig လို့ခေါ်တဲ့ဥမင်လှန်ကောင်ဖောက်ပြီးအဝေးပြေးလမ်းမကြီးကိုဆောက်လုပ်ခဲ့ပါတယ်ခင်ဗျာ
ဒါတော့ကိုအောင်စီစဉ်တင်ဆက်တဲ့တူတဆုံနဲ့အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ် VO ရဲ့နာနခင်အစီအစဉ်တွေကိုတူတရှင်တို့နားဆင်နေကြတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားမြင့်အာပေါ်ကိုတင်ပြပါရမရှင်
။နျူကလ িয়ার ကင်းစင်ရေးမြောက်ကိုရီးယားအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာမကြာသေးခင်ကပဲမြောက်ကိုရီးယားကိုထပ်သွားပါတယ်။တိုချိုမှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးပွန်ပီယိုကကျွန်တော်ရှင်းရှင်းပြောပါမယ်။မြောက်ကိုရီးယားကလုံးဝနျူကလ িয়ার ကင်းစင်ရေးလုပ်မယ်ဆိုတာထပ်ပြီးအတည်ပြုပါတယ်။အပြေအဝအတည်ပြုနိုင်တဲ့လုံးဝနျူကလ িয়ার ကင်းစင်ရေးကိုဦးတည်ပြီးနောက်လုံးမဲ့အဆင့်တွေနဲ့ပတ်သက်လို့ကျွန်တော်တို့အသေးစိတ်အခိုင်အမာဆွေးနွေးကြပါတယ်လို့ပြောပါတယ်။ဒါအပြင်ကျွန်တော်တို့အမေရိကန်တပ်ဖွဲ့ဝင်တွေရဲ့ကျွင်းကြံတဲ့ရုပ်လောင်းတွေကိုလွှဲပြောင်းရေးဆွေးနွေးဖို့ဇူလိုင်လလယ်မှာပန်မွန်ဂျုံမှာတွေ့မယ်လို့မြောက်ကိုရီးယားကသဘောတူပါတယ်။ဒုံးကျည်အင်ဂျင်ဆန်းသက်တဲ့နေရာကိုဖျက်ဆီးမယ်လို့အစိုးရဘက်ကကြေညာပေးထားတာကိုမြောက်ကိုရီးယားကထပ်အတည်ပြုပြီးဒါဟာဒေသတွင်းနဲ့ကမ္ဘာကြီးကိုပို့ပြီးဘေးကင်းစေမှာပါ။ကျွန်တော်တို့နှစ်ဖက်အကြားနေတူဝလုပ်ငန်းတွေကိုလုပ်မဲ့အလို့အဖွဲ့တစ်ဖွဲ့ကိုလည်းဖွဲ့စည်းလိုက်ပါတယ်လို့ပြောပါတယ်။ရှေ့လန်းခီးဟာခက်ခဲတန်းတန်းပါလိမ့်မယ်။ဒါပေမဲ့ကိုရီးယားနဲ့ဂျပန်လိုကျွန်တော်တို့ရဲ့မဟာမိတ်တွေက ငင်းကြ ရေးအတွက်ကြိုးပမ်းတာဟာ ထိုက်တန်တယ်လို့ယုံကြည်ကြပါတယ်။မဟာမိတ်တွေအနေနဲ့ သူညီတဲ့ဘန်းနိုင်ပေါ်မှာသဘောထားတူပြီးခိုင်မာကြပါတယ်။ဩဂရကင်ဂျွန်အွန်းသဘောတူထားတဲ့အတိုင်း မြောက်ကိုရီးယားမှာအပြည့်အဝအတည်ပြုနိုင်ပြီးအဆုံးသတ်နျူကလ িয়ার ကင်းရှင်ရေးလုံဆောင်ကြဖို့ဖြစ်ပါတယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။နျူကလ িয়ার လက်နက်တွေကိုစွန့်လို့ရင်မြောက်ကိုရီးယားရဲ့အနာဂတ်ဟာအလားအလာကောင်းနေပါတယ်။မြောက်ကိုရီးယားသာသေးထားတဲ့ဂရီတွေကိုတီမဲဆိုရင်အဆုံးတစ်နေ့မှာတာယာဝပြောပြီးကဘာရဲ့လေးစားမှုကိုရတဲ့မြောက်ကိုရီးယားဖြစ်လာရေးကျွန်တော်တို့ကူညီလုံဆောင်သွား ဲ့ဖော်ရပါမယ်လို့သတိပေးပါရစေ။အဲ့ဒီအချိန်ရောက်တဲ့အထိတန်ခတ်ရည်ယူမှုကိုဆက်ထားတော့မှာပါ။ကုလသမဂ္ဂလူမျိုးရေးကောင်စီကတညညွတ်တဲ့ချမှတ်ထားတဲ့ဆုံးဖြတ်ချက်အမျိုးမျိုးအရတန်ခတ်ရည်ယူမှုတွေကိုနိုင်ငံအားလုံးကအပြည့်အဝအကောင့်ထဲဖော်ဖို့လိုတယ်လို့ဝန်ကြီးပွန်ပေယိုကအလေးနဲ့ပြောပါရစေ။ဂျပန်၊တောင်ကိုရီးယားနဲ့အမေရိကန်တို့ဟာနိုင်ငံတစ်ခုချင်းစီကလှုပ်ဆောင်ရမယ့်တာဝန်တွေကိုဆက်ပြီးသတိပေးပြောဆိုသွားပါမယ်လို့လည်းပြောပါရစေ။ကျွန်တော်တို့မဟာမိတ်တွေဖြစ်တဲ့တောင်ကိုရီးယားနဲ့ဂျပန်တို့ရဲ့ကာကွယ်ရေးပေါ်ကျွန်တော်တို့ရဲ့ခိုင်မာတဲ့သံနှိတ်ထံမှာအပြောင်းအလဲမရှိပါဘူး။ကျွန်တော်တို့မဟာမိတ်တွေရဲ့လုံခြုံရေးဟာကျွန်တော်တို့အမေရိကန်ရဲ့လုံခြုံရေးအတွက်အထူးအရေးကြီးပါတယ်လို့ဝန်ကြီးပွန်ပေယိုကထပ်လောင်းအတည်ပြုပြောဆိုပါရယ်။စင်ကာပူထိပ်သီးအစည်းအဝေးမှာရရှိထားတဲ့သဘောတူညီချက်ကိုအောင်မြင်မြင်အကောင့်ထဲပေါ်ဖို့အတွက်ဂျပန်တောင်ကိုရီးယားတို့နဲ့အမေရိကန်ပြည်ထောင်စုဟာဆက်ပြီးတော့အနီးကပ်ညှိနှိုင်းဆောင်ရွက်သွားမှာဖြစ်ကြောင်းပါခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါရစေ
။သောတာရှင်တို့ကနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အပေါ်မှောက်ကြောင်းထပ်မံပြီးတော့အသိပေးအပ်ပါရစေခင်ဗျာ။ VO American တန်ကအင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးထုတ်လွှင့်သွားမှာပါ။ဒီဝိမြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်လေးဆက်လက်နားဆင်နေကြတာပါအခုတော့သတင်းချင်းချုပ်ကိုမဆုမြတ်မောင်ကအကြေညာပေးပါလိမ့်မယ်ခင်ဗျာ
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားအစိုးရဝေရောက်နှောက်ယှက်ခဲ့တယ်ဆိုရက်ယုံကြည်ရလောက်တဲ့အချက်တစ်ခုမှမတွေ့ရဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပူတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ရုရှားနိုင်ငံအနေနဲ့အမေရိကန်ရွေးကောက်ပွဲလုပ်ငန်းစဉ်တွေအပေါ်ဘယ်တော့မှဂျာဝင်ဆွတ်ဖက်နှောက်ယှက်ခဲ့ခြင်းမရှိသလိုလုပ်ဖို့လည်းအစီအစဉ်မရှိဘူးဆိုတာကိုသမ္မတထရမ့်နဲ့ဆွေးနွေးစဉ်ပြောခဲ့တယ်လို့သမ္မတပူတင်ကလည်းပြောပါတယ်အခုလိုမျိုးရုရှားသမ္မတနဲ့တွေ့ဆုံစဉ်မှာဒီသမ္မတထရမ့်ကရုရှားသမ္မတကိုဝေဖန်ပြောဆိုခဲ့ခြင်းမရှိတဲ့အပေါ်မှာတော့အမေရိကန်လွှတ်တော်အမတ်တွေကဝေဖန်နေကြပါတယ်စစပေါင်းဒေါ်လာ 28.5 ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ပုတ်ကုန်တွေအပေါ်အခွင့်တင်းကျပ်မှုတွေပြန်လုပ်နေတဲ့တရုတ်၊ဥရောပသမဂ္ဂ၊ကနေဒါ၊မက္ဆီကိုနဲ့တူရကီနိုင်ငံတို့ရဲ့လုပ်ရက်တွေက WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးရဲ့စည်းမျဉ်းစည်းကမ်းတွေနဲ့မညီညွတ်ဘူး၊တရားမဝင်ဘူးလို့ဆိုပြီးတော့အမေရိကန်အစိုးရက WTO ကိုတိုင်ကြားလိုက်ပါတယ်တဒလာတွေကပြီးသွားတဲ့27ရာစုပင်လုံတတိယကြိမ်ကြီးလာခံကနေအချက်14ချက်ကိုသဘောတူခဲ့ကြပါတယ်ပြည်ထောင်စုသဘောတူစာချုပ်ဖြစ်တဲ့လက်ပတ်ထိုးသဘောတူခဲ့တဲ့အချက်တွေကတော့နိုင်ငံရေးကဏ္ဍအခြေခံမှု၄ချက်၊စီးပွားရေးကဏ္ဍအခြေခံမှု၁ချက်၊လူမှုရေးကဏ္ဍအခြေခံမှု၇ချက်နဲ့မြေယာနဲ့သဘာဝပတ်ဝန်းကျင်ကဏ္ဍသဘောတူညီချက်၂ချက်စုစုပေါင်း14ချက်ဖြစ်ပါတယ်။အခုလိုမျိုးသဘောတူညီချက်တွေရခဲ့ပေမဲ့လည်းငြိမ်းချမ်းရေးအတွက်အရေးပါတဲ့လုံခြုံရေးကဏ္ဍအပိုင်းမှာတော့သဘောတူညီမှုတွေမရခဲ့ပါဘူး။2018ကမ္ဘာဖလားဘောလုံးချန်ပီယံရခဲ့တဲ့ဒီပြင်းထန်ဘောလုံးအသင်းကိုပြင်းထန်သမ္မတအမန်နီယောမက်ခရွန်နဲ့စနီးသက်ဘရစ်ဂျစ်မက်ခရွန်တို့ကအလီဇင်နန်းတော်မှာတင်းလာနေတုန်းကခေါ်ယူဂုဏ်ပြုခဲ့ပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမြတ်မွန်ကြီးညာတော်တာဖြစ်ပါတယ်။အခုမနေ့တည်းအစီအစဉ်ထုတ်လို့ရမှုကကိုချိုအောင်လင်းဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုနာကမ်မင်းဖြစ်ပါတယ်။ညနေဘက်6:00နာရီကနေ9:00နာရီထိထုတ်လို့မဲ့နောက်အစီအစဉ်ကိုလိုင်းဒိုမီတာ16 19နဲ့24တို့ကနေဖမ်းယူနားဆင်နေပါတယ်။ဗီဒီယိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာနဲ့မြန်မာပြည်ကတော်တာရှင်များမြန်မာပြည်သူပြည်သားများအားလုံးစားစားရရအဆင်ပြေချောမှုကြပါစေကျွန်တော်ဆက်မူပ
This program has come to you from the Voice of America, Washington.